Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA အမေရိကန်တန်ကနေ2025ခုနှစ်မတ်လ5ရက်ဗုဒ္ဓဟူးညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီနေ့စင်နိုင်းအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်ထုတ်လွှင့်ပေးမယ့် VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ19 25နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မခင်လေးကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါ။သတင်းတွေကိုမခင်လေးနဲ့အတူပဲတင်ဆက်ပေးမှာပါ။သတင်းတွေထဲမှာဆိုလို့ရှိရင်သမ္မတဒေါ်နယ်ထရန့်ကလွှတ်တော်မှာစကားပြောကြားခဲ့ပြီးအစိုးရအသုံးစရိတ်လျှော့ချရေး၊ကုန်သွယ်ရေး၊ကုန်သွယ်ခွန်ကိစ္စအပေါ်ဝင်သူ့ရဲ့မူဝါဒတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအပြောင်းအလဲတွေလုပ်မယ်ဆိုရင်တာဝန်ယူမှုရှိရှိနဲ့ကမ္ဘာခေါင်းဆောင်နိုင်ငံနေရာနဲ့လိုက်ညှောနေတွေ့ဖြစ်တင်တယ်လို့ဒီမိုကရက်အမတ်တွေကတော့သူ့ရဲ့မိန့်ခွန်းကိုတုံ့ပြန်ပြောဆိုပါတယ်။အမေရိကန်သမ္မတကသွင်းကုန်ကွန်ရက်တွန်းမြင့်လိုက်တဲ့အတွက်တရုတ်၊ကနေဒါနဲ့မက္ကဆီကိုတို့ကလည်းတုံ့ပြန်သွားမယ်လို့ပြောဆိုပါတယ်။ရုရှားမှာရောက်ရှိနေတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ဘယ်လာရုစ်ကိုဆက်သွားမယ်လို့ထုတ်ပြန်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဦးစွာတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့အမေရိကန်သမ္မတထရမ့်လွှတ်တော်ထဲမှာပထမဆုံးပြောခဲ့တဲ့မိန့်ခွန်းနဲ့ပတ်သက်လို့
အဲ့တော့ပြောမယ်ဆိုလို့ရှိရင်တော့လွှတ်တော်ထဲမှာတည်တည်တတ်တာပေါ့ဗျာနှစ်ချမ်းကွဲတယ်လို့ယူဆနေပါတယ်เนาะဟိုညီညွတ်ညွတ်နဲ့ထောက်ခံတဲ့ပုံစံမျိုးတော့မတွေ့ဘူးဗျာ
နိုင်ငံတကာအရေးစောင့်ကြည့်လေ့လာသူမြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ကဦးအောင်သူငိမ့်ပြောတာကိုကြားခဲ့ကြရတာပါဒီကြောင့်မင်းမြန်ချက်သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ American သမ္မတ Trump ရဲ့မိန့်ခွန်းနဲ့ Democrat Party ရဲ့ဒီမိန့်ခွန်းကိုစန့်ကျင်မှုတွေနဲ့ပတ်သက်တဲ့သတင်းအပါအဝင်မြမနိုင်ငံနေရာတချို့မှာငလျင်လှုပ်ခတ်ခဲ့တဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါ့အပြင်ဗိုလ်ထုတ်ညတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေဖြစ်တဲ့ Editor ဆွေးနွေးခန်းလူငယ်အစီအစဉ်ဖြစ်တဲ့ Gen Z နဲ့တပတ်တွင်းအားကစားသတင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မူကျော်နဲ့တူပြောပြပေးပါမယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒုတိယအကြိမ်သမ္မတတက်တန်းစတင်တာဝန်ယူပြီးနောက်ပထမဦးဆုံးအကြိမ်လွတ်တော်ရှင်းပေါက်မှာမနေ့ကအင်္ဂါနေ့ညကမိန်ခွန်းပြောကြရမှာသူအစိုးရလက်ထက်ဆောင်ရွက်ချက်တွေကိုအလေးထားပြောဆိုခဲ့ပါတယ်အမေရိကန်အစိုးရအသုံးစရိတ်လျှော့ချရေးကိစ္စကုန်သွယ်ဘက်တွေအပေါ်အခွန်ထိုးကောက်တဲ့ကိစ္စနဲ့နိုင်ငံတကာအကူအညီလျှော့ချတဲ့ကိစ္စတွေကိုပြောဆိုခဲ့ပါတယ်
$45 million for diversity, equity, and inclusion scholarships in Burma. $40 million to
improve the social and economic inclusion of the secretary. We have been able to get $45 million to improve the social and economic inclusion of the secretary.ဒါတွေကဘယ်သူမှတောင်မသိပါဘူးလို့သမ္မတထရန့်ကမင်ကွန်းမှာထည့်သွင်းပြောဆိုခဲ့တာပါသမ္မတထရန့်ဟာသူအစိုးရလက်ထက်စတင်ဆောင်ရွက်ခဲ့တဲ့စီးပွားရေးရွှေ့ပြောင်းဝင်ရောက်သူများအရေးနိုင်ငံသားရေးကိစ္စတွေမှာအလင်းမြန်ဆောင်ရွက်ခဲ့ရတာတွေကိုလည်းမင်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်ဘီလီယံနာတရေအီလွန်မတ်ဟာသူ့ရဲ့အစိုးရထိရောက်လင်းမြန်မှုရှိရေးအကွန်ငွေတွေအလွဲသုံးစားမှုအလားအသတ်ဖြစ်မှုရှော့ချရေးတွေဆောင်ရွက်နေတယ်လို့ချီးကျူးပြောဆိုခဲ့ပါတယ်အခြားပြည်ပနိုင်ငံတွေအနေနဲ့အမေရိကန်ပေါ်သွင်းကုန်ခွန်တွေတိုးကောက်ခံနေတာဟာစစ်စုနဲ့ပေါင်းပြားစွာရှိပြီးဒီတကာတော့အမေရိကန်ရဲ့အလှည့်ရောက်ပြီလို့လဲသူ့ရဲ့ကုန်သွယ်ဘက်မဟာမိတ်တွေအပေါ်အခွန်တိုးကောက်တာတဲ့ပတ်သက်ပြီးသမ္မတထရန့်ကကာကွယ်ပြောဆိုခဲ့ပါတယ်အင်္ဂါနေ့မနေ့မှာပဲကနေဒါမက္ကဆီကိုတရုတ်တို့အပေါ်အခွန်တိုးမြင့်တာကိုစတင်ခဲ့ပါတယ်အမေရိကန်ရဲ့စိတ်ဓာတ်ခွန်အားနဲ့ဂုဏ်တက်စရာတွေဟာပြန်လည်ပေါ်ထွက်လာပါပြီလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုမှာအပြောင်းအလဲတွေလုပ်မယ်ဆိုရင်တာဝန်ယူမှုရှိရှိနဲ့အားလုံးချိတ်ဆက်နေတဲ့ကဘာကြီးနဲ့လာရောညီထွေမှုရှိအောင်လှုပ်ဆောင်တဲ့လို့ဒီမိုကရက်ပါတီအထက်လွှတ်တော်အမတ်အဲလစ်ဆာစလော့ကင်ကမနေ့ကသမ္မတထရန့်လွှတ်တော်မှာမိန့်ခွန်းပြောခဲ့တာကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။သမ္မတထရန့်ကသူ့ရဲ့မိတ်ဆွေဘီလီယံနာတထေးတွေအတွက်ကိုပဲမကြုံဘူးလောက်အောင်အခွင့်အလမ်းတွေဖန်တီးပေးနေတယ်လို့လည်းဝေဖန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလက်တွေ့ကြုံနေရတဲ့အိုးအိမ်ကိစ္စကျမ်းမာရေးဆောင်ရှောက်မှုနဲ့ကုန်စည်နှုန်းကျဆင်းရဲစတာတွေနဲ့ပတ်သက်လို့ဘလို့အစီအစဉ်တွေနဲ့လှုပ်ဆောင်မယ်ဆိုတာမျိုးသမ္မတထရန့်မှာယုံကြည်ရလောက်တဲ့အစီအစဉ်တွေမရှိဘူးလို့လည်းပြောပါတယ်။သမ္မတထရန့်ရဲ့စီးပွားရေးဆိုင်ရာမူဝါဒဟာအမေရိကန်ပြည်သူတွေအားလုံးပေးဆက်ရမယ်မူဝါဒဖြစ်နေပါတယ်။သွင်းကုန်ခွန်တိုးကောက်တာနဲ့ကုန်သွယ်ရေးစစ်ပွဲတွေအတွက်လည်းပြည်သူတွေကပဲပေးဆက်ရမှာဖြစ်ပြီးတော့ဒီကုန်သွယ်ရေးစစ်ပွဲကြောင့်အမျိုးသားကျွေးမီတွေတိုးလာပြီးစီးပွားရေးကျဆင်းမှုနဲ့ကြုံနိုင်တယ်လို့လည်းအထက်လွှတ်တော်အမတ်စလော့ကင်ကသတိပေးထားပါဗျ။ဒါပြင်ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းကအင်ဂျီရောတွေ့ဆုံပွဲမှာသမ္မတဒေါ်နယ်ထရမ့်က ယူကရိန်းသမ္မတဇလန်စကီပေါ်ဒေါသတကြီးပြောဆိုခဲ့တာတွေဟာမလေးမစားလို့ရကြတယ်လို့လည်းဝေဖန်ခဲ့ပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသွင်းကုန်ခွန်တွေတွန်းမြင့်လိုက်ပြီးနောက်ကနေဒါ၊မက္ကဆီကိုတရုတ်တို့ကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေအပေါ်အခွန်တိုးကောင်းမယ်လို့မနေ့ကအင်ကာနေမှာပဲပြောဆိုခဲ့ပါတယ်။အဓိကကုန်သွယ်ပိတ်တွေဖြစ်တဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေရဲ့တင်ပို့ကုန်တွေပေါ်25ရာခိုင်နှုန်းတိုးခဲ့ပြီးတရုတ်အပေါ်မှာ10ရာခိုင်နှုန်းထပ်ဆုံးက20ရာခိုင်နှုန်းကိုမနေ့ကမတ်လ4ရက်အင်္ဂါနေ့ပါပဲစတင်လိုက်တာဖြစ်ပါတယ်။ဒီနိုင်ငံတွေအပြင်လာမယ့်ဧပြီလ2ရက်နေ့ကြလို့ရှိရင်လည်းကုန်သွယ်ကုန်ကိစ္စမှာမမျှမတလှုပ်ဆောင်နေတဲ့နိုင်ငံတွေအပေါ်အခွန်တိုးမြင့်စီးကြတာတွေကိုထပ်မံလှုပ်ဆောင်အောင်မယ်လို့သမ္မတထရန့်ကမနေ့ကအင်္ဂါနေ့လွှတ်တော်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကဘရာဇီး၊အိန္ဒိယ၊တောင်ကိုရီးယားနဲ့ဥရောပသမဂ္ဂတွေကိုညီညွတ်ပြောဆိုခဲ့ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအနေနဲ့သမ္မတထရန့်ကတောင်းဆိုတဲ့အတွက်အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေနဲ့မူရစီဝါကိစ္စတွေကိုနှိမ်နှင်းလှုပ်ဆောင်နေပါတယ်လို့ပြောစီတဲ့အပြင်မဲ့လည်းအခုလုံအခွန်တွေတိုးပြင်းကောက်ခဲ့တာဖြစ်ပါတယ်အခုလုံအခွန်တိုးကောက်တဲ့အတွက်အင်ကာနေမနေ့အစောပိုင်းကအမေရိကန်ရဲ့အဓိက stock share ရောင်းဝယ်တဲ့ကုမ္ပဏီကြီး၃ခုမှာ200နုံးလောက်ကျဆင်းခဲ့ပါတယ်သမ္မတထရန့်ကတော့အခုလုံသွင်းကုန်တွေတိုးမြင့်လိုက်တဲ့အတွက်အစောပိုင်းမှာအခက်အခဲအနည်းငယ်ရှိနိုင်ပေမဲ့နောက်ပိုင်းမှာအဆင်ပြေသွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုကပြန်လည်ချမ်းသာကျော်ဝါလာမှာပါလို့အင်ကာနေကသူ့ရဲ့လွှတ်တော်မင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်
ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကငြိမ်းချမ်းရေးဆွေးနွေးပွဲစီလာရောက်ဖို့အစဉ်သင့်ရှိကြောင်းစာတစောင်ရေးသားပေးပို့ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်အယူထားတဲ့လောက်ရက်ကိုရက်ဖို့တပ်ဖြတ်နေတာတွေကိုရက်ဖို့အဓိပ္ပာယ်မဲ့တဲ့စစ်ပွဲတွေကိုရက်ဖို့အချိန်တန်နေပါပြီစစ်ပွဲအဆုံးသတ်ခြင်းနဲ့ဆိုရင်တော့နှစ်ဖက်လုံးနဲ့ဆွေးနွေးရပါမယ်လို့လည်းအင်ကာနိညမင်ကွန်းမှာသမ္မတထရမ့်ကပြောဆိုခဲ့ပါရယ်သမ္မတဗလာဒီမီယာဇလန်စကီကလည်းအ мян ဆုံးတွေ့ဆုံညှိနှိုင်းမှုအဆင်သင့်ရှိနေပြီးတော့ငြိမ်းချမ်းရေးသဘောတူညီချက်တရရဖို့သမ္မတထရန့်ဦးဆောင်မှုအောက်မှာဆောင်ရွက်သွားမယ်အကြောင်းမနေ့အစောပိုင်းတုန်းကပဲ X လိုမျိုးကွန်ရက်မှာရေးသားထားပါတယ်။လွန်ခဲ့တဲ့သတင်းပတ်တောက်ကြနေတုန်းကအင်ဖြူရောမှာသမ္မတထရန့်နဲ့စကားအခြေတင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းနောင်တရမိကြောင်ပြောကြားသလိုအမေရိကန်အနေနဲ့ကာလကြာရှည်ယူကရိန်းမြေရှားတပ်ထုတူးဖော်ခွင့်ပေးတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့အဆင်သင့်ဖြစ်ကြောင်းလည်းပြောပါတယ်။အဆုံးမသတ်နိုင်တဲ့စစ်ပွဲကိုကျွန်တော်တို့အလုံးကမလိုလားပါဘူး။တီတန့်ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိအောင်အ мян ဆုံးတွေးဆုံညှိနှိုင်းကြဖို့ယူကရိန်းအနေနဲ့အဆင်သင့်ရှိပါတယ်လို့ယူကရိန်းနိုင်ငံသားတွေထက်တခြားဘယ်သူကမှငြိမ်းချမ်းရေးပိုလိုလားကြမှာမဟုတ်ပါဘူးလို့လည်းသမ္မတဇလန်စကီကပြောပါတယ်ရှင
် View American Tan ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ Lightometer 19 kHz 15953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဘော်ဒူးနေ့ညဘက် VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရုရှားနိုင်ငံကိုတွားရောက်နေတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဘယ်လာရုနိုင်ငံကိုတွားရောက်မှာဖြစ်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်ဘယ်လာရုစ်သမ္မတအလက်ဇန္ဒားလူရှင်ကိုရဲ့ဖိတ်ကြားချက်အရခုလိုတွားရောက်တာဖြစ်ပြီးစီးပွားရေးလုံခြုံရေးနဲ့ကဏ္ဍပေါင်းစုံမှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေအတွက်ဆွေးနွေးဖို့တောင်းမှဖြစ်တဲ့အကြောင်းလဲကြေညာချက်မှာပေါ်ပြထားပါတယ်။ရုရှားသမ္မတဗလာဒီမာပူတင်အပါအဝင်အစိုးရနဲ့လွှတ်တော်ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ရုရှားခီးစဉ်မှာပဲစစ်ကောင်စီအကြီးအကဲကဘယ်လာရုစ်ခီးစဉ်ကိုကြေညာခဲ့တာဖြစ်ပါတယ်။ဘယ်လာရုစ်သမ္မတလူရှင်ကိုဟာ1994ခုနှစ်ကတည်းကအာဏာရလာတာကြောင့်ဥရောပမှာအာဏာအရှိအကြဆုံးချုပ်ကင်ထားတဲ့သမ္မတလည်းဖြစ်ပါတယ်။အတိုက်အခံတွေပေါ်ဖိနှိပ်ရက်စက်ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်နိုင်ငံတကာကဝိုင်းဝန်းဆန့်ကျင်ထားတဲ့လူရှင်ကိုဟာ2022ခုနှစ်ရုရှားယူကရိန်းကိုကျူးကျော်ရမှာလဲရုရှားဘက်ကကူညီပြီးဘယ်လာရုစ်နယ်မြေတွေကိုအသုံးပြုခွင့်ပေးခဲ့ပါတယ်။မြန်မာနဲ့ဘယ်လာရုစ်အကြားကာလအတော်ကြာဆက်ဆံရေးထူထောင်တာပြီးဘယ်လာရုစ်ဟာမြန်မာနိုင်ငံကိုလက်နက်တွေရောင်းချတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီနေ့အစောပိုင်း January လတုန်းကတော့ဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးမက်ဆင်ရီဂျင်ကိုဟာမြန်မာနိုင်ငံကိုတွားရောက်ပြီးစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးတန်းစင်နဲ့တွေ့ဆုံကနိုင်ငံရေးစီးပွားရေးကိစ္စရပ်တွေဆွေးနွေးခဲ့တယ်လို့ဒီနေ့အတွင်းပူးပေါင်းဆောင်ရွက်စရာတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့တယ်လို့ဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
။ထိုင်းနဲ့ကမ်ဘောဒီးယားနယ်စပ်ကမ်ဘောဒီးယားနယ်မြေတွေကအွန်လိုင်းငွေကြေးလိမ်လည်တဲ့စင်တာတစ်ခုကိုဗုဒ္ဓဦးနေကဝင်စီးနှင်းခဲ့ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံသားတရာကိုဖမ်းဆီးလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါရယ်။ဒါဟာဒေတာရင်းအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်းရမှာထိုင်းနိုင်ငံသားတွေကိုပရမဆုံးအကြိမ်ဖမ်းဆီးလိုက်တာလည်းဖြစ်ပါရယ်။ဂိုင်းကောင်းဆောင်အဖြစ်ဆွဆွဲခံထားရတဲ့တရုတ်နိုင်ငံသား2ဦးကိုလည်းဖမ်းဝရမ်းထုတ်ထားတယ်လို့ထိုင်းရဲချုပ်ကပြောဆိုပြီးပြီးခဲ့တဲ့လကကမ်ဘောဒီးယားနယ်စပ်မှာရှိတဲ့အွန်လိုင်းငွေကြေးလိမ်လည်တဲ့စင်တာတစ်ခုကိုထိုင်းနဲ့ကမ်ဘောဒီးယားရဲတွေပူးပေါင်းဆင်းနှင်းမှုကအခုလိုဖမ်းဝရမ်းထုတ်နိုင်ခဲ့တာပါ။ ဒီအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေဟာထိုင်းနဲ့အိန္ဒိချင်းတွေဖြစ်တဲ့မြန်မာနဲ့ကမ္ဘောဒီးယားနယ်စပ်တလျှောက်မှာလှုပ်ရှားနေကြတာနှစ်ပေါင်းများစွာကြာနေပြီဖြစ်ပေမဲ့လည်းတရုတ်ရုပ်ရှင်တရုတ်ဆောင်တဦးဖြစ်တဲ့ဝမ်ရှင်းကိုမြန်မာနိုင်ငံနဲ့ပြန်ပြီးဆွဲသွားပြီးပြန်လှုပ်ပေးတဲ့ကိစ္စဟိုးလေးတကျော်ဖြစ်သွားပြီးတဲ့နောက်ပိုင်းနိုင်ငံပေါင်းစုံကအာရုံစိုက်ပြီးတော့ဝိုင်းဝန်းနှိမ်နှင်းလာကြတာဖြစ်ပါရဲ့ရှင်
ကမ္ဘာတဝန်းလူထောင်ပေါင်းများစွာကိုအာရမစေခိုင်းနေတဲ့မြန်မာနိုင်ငံကအွန်လိုင်းငွေလိမ်ကိန်းတွေကိုနှိမ့်နှဖို့နိုင်ငံတကာဆွေးနွေးပွဲတရက်ကိုဂျပန်နိုင်ငံအနေနဲ့ဥဆောင်ကျင်းပတဲ့နယ်လို့ဂျပန်ဝန်ကြီးချုပ်ရှီကဲရူအေရှိဘာကဒီကနေ့ဗုဒ္ဓဟူးနေ့မှာဂျပန်လွှတ်တော်မှာပြောကြားခဲ့ပါတယ်။အာရမအလုတ်စေခိုင်းနေခံနေရတဲ့အထက်မှာဂျပန်နိုင်ငံသားတွေလည်းပါဝင်နေတဲ့အတွက်နှိမ့်နှင်းရေးကိစ္စမှာဂျပန်ကဥဆောင်ပါဝင်သင့်တယ်လို့နိုင်ငံတကာညီလာခံတစ်ခုကလည်းဥဆောင်ကျင်းပတဲ့နယ်လို့ဂျပန်ဝန်ကြီးချုပ်ကလွှတ်တော်မှာပြောဆိုခဲ့တာဖြစ်ပါတယ်။အသက်36နှစ်အရွယ်ဂျပန်နိုင်ငံသားတဦးထိုင်းနိုင်ငံအနီးမြန်မာနိုင်ငံဘက်ခြမ်းမှာထိန်းသိမ်းထားတယ်လို့ဒီဒေသကိုထိန်းချုပ်ထားတဲ့ကရင်လက်နက်ကိုင်အဖွဲ့ကပြီးခဲ့တဲ့တောက်ကြတွေကပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမြဝတီဘက်ကအွန်လိုင်းငွေလိမ်ကိန်းတွေမှာဂျပန်နိုင်ငံသား20ကျော်လောက်ရှိနေတယ်လို့ခန့်မှန်းထားကြပြီးသူတို့ဟာဒီငွေလိမ်ကိန်းတွေမှာလုပ်နေပေမဲ့ဘယ်နေရာမှာရှိတယ်ဆိုတာကတော့သေသေချာချာမရှိဘူးလို့သတင်းတွေထွက်ပေါ်ခဲ့ပါတယ
်။တရုတ်ပြည်နေနဲ့ပြည်တွင်းဝယ်လိုအားတွေကျဆင်းနေပြီးဒီပါကအခက်ခဲတွေနဲ့လည်းရင်ဆိုင်နေရပေမဲ့2025ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကို900ဂိုင်းလို့ထိရည်မှန်းထားတယ်လို့တရုတ်ဝန်ကြီးချုပ်လီကျီယန်ကဒီနေ့ပဲပြောပါရယ်နိုင်ငံတကာကုန်သွယ်ရေးမှာအမျိုးသားအကျိုးစီးပွားကာကွယ်တာတွေအခွန်တိုးမြင့်ကောက်ခံတာတွေပထဝီနိုင်ငံရေးရတင်းမာမှုတွေနဲ့နိုင်ငံပေါင်းစုံကုန်သွယ်ရေးစနစ်မှာအနှောက်အယှက်တွေဖြစ်နေတဲ့အတွက်ဤပညာနဲ့ကုန်သွယ်ရေးကဏ္ဍမှာပြင်ပဖိအားတွေရှိနေတယ်လို့လည်းတရုတ်ဝန်ကြီးချုပ်ကတရုတ်သမ္မတရှီကျင်းပင်အပါအဝင်ထောင်နဲ့ချီတဲ့တရုတ်ကွန်မြူနစ်ပါတီတွေတက်ရောက်တဲ့နှစ်ပတ်လည်အစည်းအဝေးမှာပြောကြားခဲ့ပါရယ်ပြည်တွင်းမှာလည်းစီးပွားရေးပြန်လည်ကောင်းမွန်လာမှုဟာအပြည့်အဝအခြေအနေကိုမရောက်ရှိသေးပဲဝေလူအားကျဆင်းနေစေပဲလို့တရုတ်ဝန်ကြီးချုပ်ကပြောပါတယ်။တရုတ်ရဲ့စီးပွားရေးတိုးတက်မှုနှုန်းရည်မှန်းချက်ဟာ2025ခုနှစ်အတွင်းစီးပွားရေးတိုးတက်တည်ငြိမ်ရေးကိုအဓိကထားတာကိုဖော်ပြနေတယ်လို့သုတေသီတွေကတော့သုံးသပ်နေကြပါတယ်။ပြီးခဲ့တဲ့နှစ်တရုတ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာပို့ကုန်ပေါ်အခြေခံပေမဲ့လည်းဒီ2025ခုနှစ်မှာအမေရိကန်ရဲ့ကုန်သွယ်စစ်ပွဲကြောင့်တရုတ်ပို့ကုန်တွေဟာမတိကျမေးရမှုနဲ့ကြုံရနိုင်တယ်လို့ထိုင်းဝမ်မှာအခြေစိုက်တဲ့ချောင်းဝါစီးပွားရေးသုတေသနဌာနအဖွဲ့ကသုတေသီကပြောပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုစောမှုကြောင့်နဲ့အတူပြပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လွှတ်တော်မှာပြောခဲ့တဲ့မင်ကွန်းနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအင်္ဂါနေ့ညကလွှတ်တော်နှစ်ရက်ပေါင်းရှေ့မှောက်မင်ကွန်းပြောကြားခဲ့တာမှာသူ့အဆိုရလက်ထက်စတင်ဆောင်ရွက်ခဲ့တာတွေပေါ်ဂုံယူစွာပြောကြားခဲ့ပါတယ်ဘျူရိုကရေစီစနစ်ကိုလျှော့ချတာရင်းနှီးတဲ့ကုန်သွယ်ဘက်တွေကိုသွင်းကုန်ခွန်တိုးကောက်တာရုရှားကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းကိုတိုက်ခိုက်နေတာတွေရပ်ဖို့စတာတွေကိုအလေးထားပြောကြားခဲ့တဲ့မင်ကွန်းကိုတော့ဒီမိုကရက်ပါတီကစောင့်ကြည့်ခဲ့ကြပြီးတော့စန့်ကျင်မှုတွေလည်းတိတိတတ်တာပြခဲ့ကြပါတယ် VOA အင်ဖြူရောသတင်းတောက်ပက်စီဝတာကာရာဆွာရာကသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့ကဒုတိယကြိမ်သမ္မတသက်တမ်းစတင်တာဝန်ယူပြီးပထမဆုံးလွှတ်တော်ရှေ့မှောက်မှာအင်္ဂါနေ့ညကမင်ငွန်းပြောကြားခဲ့တာ
ပါ America's momentum is back
အမေရိကန်ရဲ့လုံနိုင်စွမ်းအရှိန်အဟုန်စိတ်ဓာတ်ဂုဏ်ချက်တည်ရည်နဲ့ကိုယ့်ကိုယ်ကိုယုံကြည်မှုတွေပြန်ရှင်သန်လာနေပါပြီအမေရိကန်အိမ်မက်ဟာလည်းအရင်ကတည်းကပိုပြီးကောင်းမွန်ကြီးထွားပြီးပြန်လည်နိုးကြားလာနေပါပြီ
ဒါပေမဲ့သူ့မင်ကွန်စပြောပြီး9မိနစ်အကြာမှာပဲဝင်ငွေနဲ့သူတွေအတွက်အစိုးရကကျန်းမာရေးစည်းထောက်ပံ့ပေးတဲ့ Medicaid အစီအစဉ်ကိုသမရအနေနဲ့ဖြတ်တောက်ပိုင်ခွင့်မရှိဘူးဆိုပြီး Texas ပြည်နယ်ကိုစားပြု Democrat လွတ်တော်အမတ် Al Green ကထပြီး Ohit ပြောဆိုခဲ့ပါတယ
် Mr. Green take your seat. Take your seat sir.
ခဏအကြာမှာတော့လွတ်တော်အမတ် Al Green ကိုလူညိုရေးတွေကအပြင်ကိုခေါ်ထုတ်သွားခဲ့ပါတယ်တရုတ်နိုင်ငံအပါအဝင်အမေရိကန်ရဲ့အင်ဂျင်ချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအပေါ်အင်္ဂါနေ့ကတွင်းကုံအခွန်တိုးမြင့်ကောက်ခံခဲ့တာကိုလည်းသမ္မတထရန့်ကအလေးပေးပြောကြားခဲ့ပါတယ်။အဲ့ဒီသုံးနိုင်ငံကလည်းအမေရိကန်အပေါ်တံပြန်အခွန်တိုးကောက်မှုလှုပ်ဆောင်သွားမယ်လို့ပြောကြားထားတာကြောင့်ကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်စိတ်နဲ့အစုရှယ်ယာဈေးတွေမနေ့ကထိုးကျသွားခဲ့ပါတယ်
။ A little disturbance
အစာပိုင်းမှာအဆင်မပြေမှုအနည်းငယ်ခဏတာကြုံရနိုင်ပေမဲ့ကျွန်တော်တို့အဆင်ပြေမှာပါဒါကတိတ်မကြီးမပါဘူ
းပြီးခဲ့တဲ့သတင်းပတ်တုန်းကတော့ယူကရိန်းကမြေရှားတပ်ထုတွေအမေရိကန်ကတူယူခွင့်ပါဝင်တဲ့ရုရှားယူကရိန်းစစ်ပွဲအဆုံးတိုက်ရေးသဘောတူညီချက်အတွက်သမ္မတအင်ဗျူရောမှာဆွေးနွေးကြတာမှာသဘောတူညီချက်မရပဲယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့အပြန်အလှန်အော်ဟစ်ညှဉ်းပန်းမှုတွေနဲ့အဆုံးတတ်ခဲ့ပါတယ် ဒါဟာရုရှားရဲ့ကျူးကျော်စစ်ကိုအဆုံးသတ်ရေးအတွက်သမရအနေနဲ့ယူကရိန်းအစိုးရအပေါ်ဖိအားပေးလှုပ်ဆောင်မှုလည်းဖြစ်ပါတယ
်
တချိန်ထဲမှာပဲကျွန်တော်တို့ဟာရုရှားနဲ့လည်းဓာတ်ရိုက်စကားပြောနေပြီးသူတို့ဘက်ကငြင်းငြင်းရေးအတွက်အဆင်သင့်ဖြစ်နေပြီးဆိုတော့အခိုင်အမာသဘောထားပေးတာမျိုးလည်းရထားပါပြီ
သမရရဲ့မိန့်ခွန်းအပေါ်ဒီမိုကရက်ပါတီကိုစားတုံ့ပြန်ပြောဆိုတဲ့မီရှိဂန်ပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်အလစ်ဆာစလော့ကင်ကတော့အင်ပီရိုမာသမရဇယ်လင်စကီနဲ့အခြေတည်ညှင်းခုန်ခဲ့ကြတဲ့ကိစ္စကိုအလေးပေးပြောကြားခဲ့ပါတယ
် And that scene in the Oval Office wasn't just a bad episode of reality TV
သမရရုံးကန်းကမြင်ကွင်းဟာအညံ့စားရုပ်တံဇယ်လန်တွေတခုလိုဖြစ်နေုံမကပါဘူးကမ္ဘာရေးမှာထရန့်ကကင်တွယ်နေပုံတခုလုံးကိုပြနေပါတယ်ဗလာဒီမီယာပူတင်လိုအာဏာရှင်တွေနဲ့တရင်တနည်းနေတာကနေဒါလိုမိတ်ဆွေတွေကိုရင်းရင်သေးသေးလောက်တာတွေကိုသူကယုံကြည်နေတာပါအမေရိကန်ရဲ့ဥဆောင်မှုကိုအိမ်ချမ်းမြေဈေးကွက်မှာလက်ပြောင်းလက်လွဲလောက်တာမျိုးလို့သဘောထားနေတာပ
ါသမရထရန့်ရဲ့မိန့်ခွန်းကိုလွတ်တော်အတွင်းတက်ရောက်နားထောင်တဲ့ဒီမိုကရက်အမတ်တွေကလည်းသမရရဲ့မူဝါဒတွေကအမျိုးသမီးနဲ့မိသားစုတွေအပေါ်စိုးကျိုးတက်ရောက်မှုတွေရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ပန်းရောင်အင်ကြီးဝတ်လာတာထောင်ပေါင်းများစွာသောအစိုးရဝန်ထမ်းတွေကိုElon Musk ကဦးဆောင်ပြီးအလုပ်ဖြုတ်ပစ်တာဘီရိုကရေစီရန်ရားကိုရှော့ချပစ်တာစတဲ့လုပ်ရက်တွေကိုစန့်ကျင်တဲ့ဆိုင်းဘုတ်တွေထောင်ကန်ဆောင်ပြီးကန့်ကွက်ခဲ့ကြပါတယ
် Threat who resist this change will be removed from office immediately
ဒီပြောင်းလဲမှုတွေကိုလက်မခံတဲ့အစိုးရဝန်ထမ်းတွေကိုချက်ချင်းအလုပ်ကဖြုတ်ပစ်မှာပါကျွန်တော်တို့ဟာရှင်းလင်းလုပ်နေတာပါ
ဒီအပေါ်ဒီမိုကရက်အထက်လွှတ်တော်အမတ်အလစ်ဆာစလော့ကင်ကအခုလိုတုံ့ပြန်ပါတယ်
You want to cut waste I'll help you do it but change doesn't
ပြောင်းတီးမှုတွေကိုရှော့ချခြင်းနဲ့ဆိုရင်တော့ကျမကူးနိုင်ပါတယ်ဒါပေမဲ့အပြောင်းလဲတွေကဗယံပဓာနဲ့လုံခြုံမှုကင်းမဲ့လို့တော့မဖြစ်ပါဘူးနျူကလ িয়ার လက်နက်တွေကိုကာကွယ်တဲ့အလုပ်လုပ်နေတဲ့သူတွေလေရင်တွေပြက်မကြအောင်အလုပ်လုပ်နေတဲ့သူတွေကန်ဆာရောဂါသုတေသနလုပ်နေတဲ့သူတွေကိုမစင်းမစားမစင်ခြင်းပဲအလုပ်ဖြုတ်ပစ်ပြီးတော့နောက်နှစ်ရက်လောက်နေမှပြန်ခန့်ရပါတယ်အမေရိကန်မှာဘယ် CEO မှဒီလိုမျိုးအလွယ်တကူအလုပ်ဖြုတ်တာမျိုးလုပ်လို့မရပါဘူ
းအမေရိကန်နိုင်ငံတောင်ပိုင်းကတဆင့်တရားမဝင်ဝင်ရောက်လာသူအရေးအတွက်ရော့ကျသွားအောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့လဲသမရထရန့်ကသူ့ကိုယ်သူချီးကျူးပြောကြားခဲ့ပါတယ
် The Democrat Party kept saying we needed new
media နဲ့ Democratic Party တို့ကနေဆက်လုံခြုံရေးအတွက်လွှတ်တော်ကဥပဒေသစ်ပြဋ္ဌာန်းသင့်တယ်လို့ပြောနေကြပါတယ်ဒါပေမဲ့တကယ်တမ်းသူတို့လိုအပ်နေတာကသမရသစ်ပဲဖြစ်ပါတယ
်သမရကတော့ Melania Trump နဲ့အတူထိုင်နေသူတွေကတော့သမရရဲ့အစီအစဉ်တွေနဲ့ကိုက်ညီတဲ့ကျမလိန်ပြောင်းထားပြီးအမျိုးသမီးအားကစားပွဲမှာဝင်ရောက်ရှင်ပြိုင်မှုကိုစန့်ကျင်လှုပ်ရှားသူတရားမဝင်ဝင်ရောက်လာသူရဲ့တပ်ဖြတ်မှုကြောင့်တိတ်ဆုံးသွားခဲ့သူရဲ့မိသားစုဝင်တွေပါဝင်ကြပါတယ်ပနားမတူးမြောင်းနဲ့ဂရင်းလန်းတို့ကိုပြန်လည်သိမ့်ပတ်ရေးကိစ္စကိုလည်းသမရထရန့်ကထပ်သွင်းပြောကြားခဲ့တာပါဒါပေမဲ့ဂါဇာကနေပါလက်စတိုင်းတွေမောင်းထုတ်ပစ်မယ်ဆိုတဲ့ကိစ္စကိုတော့ပြောကြားသွားခြင်းမရှိပါဘူးသူမိန်ကွန်းကတနာရီနဲ့မိနစ်40ကြာခဲ့တာကြောင့်သမရတဦးအနေနဲ့လွတ်တော်ကိုပြောကြားတဲ့အရှိဆုံးမိန့်ခွန်းလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့အမေရိကန်သမ္မတထရမ့်နဲ့မိန့်ခွန်းနဲ့ဒါအောင်ဆန့်ကျင်တဲ့ဆန့်ကျင်မှုတွေအကြောင်းကြားခဲ့ကြရတာပါအခုတော့သမ္မတထရမ့်ရဲ့မိန့်ခွန်းပေါ်အကဲခတ်သူတချို့ရဲ့အမြင်ကိုလည်းတစ်ဆက်တည်းတင်ပြပေးခြင်းပါတယ်သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းအတွက်ပရမဆုံးပြောကြားခဲ့တဲ့လွှတ်တော်မိန့်ခွန်းမြင်ကွင်းကကွဲပြားနေတဲ့အမေရိကန်နိုင်ငံကြီးကိုပုံဖော်နေတယ်လို့တုံ့သက်ကြတာတွေရှိတယ်လို့မိန့်ခွန်းထဲမှာတာမန်လူအများလက်ခံအကြိုက်တွေ့နိုင်တဲ့ပြောဆိုချက်တွေပါတယ်လို့တုံ့သက်ကြတာတွေလည်းရှိပါတယ်ပြည်တွင်းရေးကိုဦးစားပေးတဲ့မူဝါဒကြောင့်နိုင်ငံတကာအကူအညီပေးရေးမှာမျှော်လင့်ချက်တွေနည်းနေပြီမဲ့မြန်မာပြည်အရေးလိုတကယ်လိုအပ်တဲ့နေရာတွေအတွက်တော့ဆက်လက်တိုက်တွန်းနေဖို့လိုတယ်လို့ဆိုကြပါဗျ။သမ္မတထရန့်မင်ကွန်းပေါ်အမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုငင်းချန်းကြီးကစူးစီးတင်ပြပေးပါမယ်
။သမ္မတထရန့်ဟာသူ့ရဲ့အမေရိကန်ဆိုရတဲ့မူဝါဒနဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်နှစ်ရပ်ကိုပြောကြားတဲ့မင်ကွန်းအဖွဲ့မှာပဲအမေရိကန်ပြန်လာပြီဆိုပြီးကြုံရပါတယ်။လွှတ်တော်တွေကသူ့ကိုထောက်ခံကြတဲ့ Republican အမတ်တွေကလည်းမတည့်ရက်လက်ခုပ်တီးပြီးဂုဏ်ပြုကြပါတယ်။အမေရိကန်အိမ်မက်ဟာရက်တန့်လို့မရဘူးလို့ထရန့်ကဆိုကာရေကောက်ပေါ်မှာသူ့အနေနဲ့ပြပြသသအနိုင်ရခဲ့တာကိုအသာပေးရင်းနဲ့သတင်း6ပတ်တာကာလအတွင်းသူ့အစိုးရအဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုထုတ်နှုတ်ပြောပါတယ်။တစ်ဖက်မှာလည်းလွှတ်တော်အတွင်းမှာဒီမိုကရက်တစ်အမတ်တွေကသူ့ကိုစန့်ကျင်ကြောင်းသိသိသာသာထုတ်ဖော်ပြသကြပါတယ်။မြန်မာနဲ့နိုင်ငံတကာရေးစောင့်ကြည့်လေ့လာသူမြမမဟာဗျူဟာနဲ့မူဝါဒလိလာရေးအင်စတီကျူကဒါရိုက်တာတူဖြစ်တဲ့ဦးအောင်သူငိမ့်ကတော့တညီတညွတ်ထဲထောက်ခံကြတဲ့ပုံစံမျိုးတော့မတွေ့ရဘူးလို့သုံးသပ်ပါတယ
်ဒီအခုမိတ်ကွန်းကတော့ဒီ State of the Union လို့ခေါ်တဲ့ဟိုနိုင်ငံတော်အခြေပြမိတ်ကွန်းမျိုးထက်စာလို့ရှိရင်သူ့ရဲ့သမ္မတဖြစ်ပြီးတဲ့သက်တမ်းမှာလမ်းညွှန်မိတ်ကွန်းဆိုတဲ့သဘောမျိုးပို့ဆမ်းပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်နားထောင်ကြည့်ရတဲ့လောက်ကတော့ အထူးသဖြင့်အရင်ကျွန်တော်တို့ပြောပူးတဲ့သိပူးတဲ့ idea တွေပဲထပ်ပြောပါတယ်နောက်တစ်ခုကကျတော့ဒီလွတ်တော်ထဲမှာတော့တိတိတသာပေါ့လေနှစ်ချမ်းကွဲတာတွေ့တယ်ဗျအဲ Trump ဘာပဲပြောကြတဲ့ဒီ Republican အုပ်စုတွေကတော့ USA ဆိုပြီးတော့အော်ပြီးထောက်ခံတာတွေရှိတယ်လက်ခုပ်တွေကြီးတယ်ဒါပေမဲ့သူရဲ့မိကောအစောပိုင်းလောက်မှာပဲဒါကိုထပ်ပြီးတော့ဟိုစူပူနှောက်ရက်တဲ့လွတ်တော်အမတ်တွေလည်းရှိတယ်ထင်ပါတယ်အဲ့တော့သူ့အနေနဲ့ဟိုလွတ်တော်ဥက္ကဋ္ဌကနေပြီးတော့တားပြီးတော့ထွက်သွားတာတွေရှိတယ်နောက်ပိုင်းမှာတော့ဒီကျွန်တော်တို့ကပ်ပြားလေးတွေနဲ့ဆိုတော့ဒီလိုမျိုးဟိုကန့်ကွက်တဲ့ပြုမှုတွေလည်းတွေ့ပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်တော့လွတ်တော်ထဲမှာသီးသီးသာသာပေါ့ဗျာနှစ်ချမ်းကွဲတယ်လို့ယူဆနိုင်ပါတယ်เนาะဟိုညီညွတ်ညွတ်နဲ့ထောက်ခံတဲ့ပုံစံမျိုးတော့မတွေ့ဘူးဗျာ
မြန်မာပြည်ပေါ်အမေရိကန်နိုင်ငံသားတူအနေနဲ့မြမရေးကိုလွှတ်တော်မှာလှုပ်ဆော်နေသူတူဖြစ်တဲ့ James Shui ကတော့မိန်ကွန်းတစ်ခုလုံးချုံးကြည့်ရင်လူများကကြိုက်နိုင်ပြီးတော့အကျိုးသင့်အကြောင်းသင့်ရှိတယ်လို့ရှုမြင်ပါတယ
်။သူနဲ့မိဆွေဖြစ်တဲ့လူရောရန်သူဖြစ်တဲ့လူရောသူအကုန်လုံးခြုံပြီးတော့ပြောသွားတာလေ။ပြောတော့ပေမဲ့ overall လာတော့သူပြောတဲ့ဥစ္စာကတို့အမြင်ရလေတို့လည်းလူဘိန်းပဲပါ။ဟိုနိုင်ငံရေးသမားမဟုတ်ဘူး။သူပြောသွားတဲ့မိန်ကွန်းကလူဘိန်းတော့ကြိုက်တယ်။နော်It makes common sense ကွာ။ဟောတို့ရမြင်တာဟို government ကိုပို့ပြီးတော့ efficient ဖြစ်အောင်လုပ်မယ်လို့ပြောလို့လေ။အဲ့တော့ဒါ America အတွက်အကောင်းအောင်လုပ်တာဒီ immigration policy တွေပို့ပြီးတော့တင်ကြရမယ်။နော်မမျှတာတွေကုံသွယ်မှုတွေပါလေအဲ့ဒါကိုရရမယ်။အဲ့ဒါမျိုးပြောရဲဆိုတော့စောင့်တော့ကြည့်ရတော့ပေါ့လေတကယ်ဟိုသူလုံနိုင်မလုံနိုင်ဖြစ်နိုင်မဖြစ်နိုင်လေ။
သမလားထရန်ကိုမဲပေးထောက်ခံခဲ့သူတူဖြစ်တဲ့အာကာဆော့ပြည်နယ်မှာနေထိုင်သူမြန်မာနယ်ပအမေရိကန်နိုင်ငံသားတူဖြစ်တဲ့ slice ဆိုင်မန်ကတော့သူ့အနေနဲ့သမလားရဲ့လှုပ်ဆောင်ချက်တွေကိုထောက်ခံပေမဲ့စိုးရင်ချက်တချို့လည်းရှိတယ်လို့ဆိုပါတယ
်သူတို့အမေရိကန်နိုင်ငံရဲ့ဟိုကျွေးမြေကတော်တော်လေးကိုကြီးတယ်နောက်ပြီးရင်ဒီကိုလည်းကျွန်တော်တို့အကျွေးဆက်ဖို့ကတော်တော်များကြီးတဲ့ခါကျတော့အဲဒီနယ်ငံလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်ရေရှည်မှာကျွန်တော်ရဲ့ကလေးတွေကျွန်တော်ရဲ့သားတွေမိတွေတွေ့ရဲ့သူရဲ့အနာဂတ်ပေါ့နော်အနာဂတ်မှာသူတို့ဒီသူတို့ကပဲဟိုအကုန်လုံးပြီးမှအကျွေးဆက်နေမယ်ဆိုတော့ပေါ့နော်အခုချိန်မှာကျွန်တော်တို့လက်ရှိနိုင်ငံသားတွေအနေနဲ့ကျွန်တော်တို့ဒီနည်းနည်းလေးခါးစီးပြီးမှအကျွေးဆက်တော့ဟိုကောင်းတယ်လို့ကျွန်တော်သဘောပေါက်တယ
်သမရထရဟာသူ့မိန်ကွန်းထဲမှာအမေရိကန်အကျိုးစီးပွားနဲ့မကိုက်ညီတဲ့နိုင်ငံတကာအကူအညီပေးလုပ်ငန်းတွေမှာအမေရိကန်ပြည်သူတွေရဲ့အခွန်ငွေကြေးတွေလေလွင့်ဖြစ်နေတယ်ဆိုပြီးပြစ်တင်ဝေဖန်ပါတယ်သူဥပမာပေးပြောထားတဲ့အထက်မှာမြန်မာနိုင်ငံကိုပေးတဲ့အကူအညီတချို့လည်းပါပါတယ်။ Trump လက်ထက်နိုင်ငံရချအကူအညီပေးအလားအလာနဲ့ပတ်သက်ပြီးဥအောင်သူငင်းကအခုလိုသုံးသပ်ပါတယ
်။အဲ့တော့ကျွန်တော်လည်းကြားလိုက်ပါတယ်မြန်မာပြည်နဲ့ပတ်သက်လို့ဒီအထူးသဖြင့်ကျောင်းသားတွေကိုပညာသင်စုပေးနေတဲ့ကိစ္စတွေပေါ့နော်။ဆိုတော့ဒါနဲ့ပတ်သက်လို့သူမိကုန်နဲ့ထည့်ပြောသွားတယ်။ထည့်ပြောသွားတာကတော့မကောင်းတဲ့ဥပမာအနေနဲ့ပါ။ငွေတွေ drain ဖြစ်နေတယ်ဆိုတဲ့ဟာပေါ့နော်။သုံးတာကဟုတ်စားပေါ့ drain the swamp လို့သုံးတယ်ဒီရှုံညွန်ဘုတ်ရေအိုင်ကြီးဖြစ်နေတဲ့ဟာလေးပေါက်ထုတ်ရမယ်ဆိုတဲ့ idea မျိုးပေါ့ဗျာအဲ့တော့ဒီလိုဟိုအခြားစားနေတဲ့ကိစ္စတွေအလဟာသဖြစ်နေတဲ့ကိစ္စတွေပိတ်ရမယ်လို့သူကပြောတယ်ဆိုတဲ့ခါကျတော့ကျွန်တော်ထင်တယ်ဟိုအစ်စ်ပြန်တစ်ခါလှည့်ဖို့ကတော့နည်းနည်းခက်မယ်လို့ထင်ပါတယ်ဗျာ
လွှတ်တော်ကိုပြောကြတဲ့သမရရဲ့မိန်ကွန်းတွေထဲမှာစံချိန်တင်အချိန်ကြာမြင့်တဲ့တနာရီမိနစ်40ကြာသမရထရန့်ရဲ့မိန်ကွန်းအပြီးမှာတော့ထုံးတမ်းစင်လာအတိုင်းပဲဒီမိုကရက်ပါတီဘက်ကတုံ့ပြန်ခြေပါခွင့်ရပါတယ်Democratic Party ကိုစားပြုပြောကြတဲ့ Michigan ကအထက်လွှတ်တော်အမတ် Alyssa Slackin ကသမ္မတ Trump ဟာမိတ်ဆွေထေးကြီးတွေရဲ့အကျိုးအတွက်ကိုပဲလုပ်နေတယ်လို့စွပ်စွဲပါတယ်။ American ကအပြောင်းလဲလွတ်ဖို့လိုလားနေတယ်ဆိုတာကို Democrat အမတ်ကဝန်ခံပေမဲ့အပြောင်းလဲလို့ရမှာတာဝန်သိသိလှုပ်ဆောင်မှုနဲ့စင်ကြယ်မဲ့လှုပ်ရက်ဆိုတာရှိတယ်ဆိုပြီးသူကသတိပေးတော်ပါတယ်ခင်ဗျာ။ကျွန်တော်ညီညာရေးပါ
ကိုငင်းငင်းစူးစီးတင်ပြထားတာကိုကြားခဲ့ကြရတာပါအခုတော့မြန်မာနိုင်ငံဒေသတချို့မှာငလင်လှုပ်ခတ်ခဲ့တဲ့သတင်းကိုပြောပြပေးချင်ပါတယ် AR တိုင်းနဲ့စကိုင်းတိုင်းတွေမှာဒီကနေ့အင်အားအသင့်တင့်ရှိတဲ့ငလင်တွေနဲ့နောက်ဆက်တွဲငလင်တွေကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်ဒီအပိုင်းတွင်မြေငလင်လှုပ်ငတ်တာတွေကြောင့်သတိထားဖို့ကိုလည်းမိုးလေဝသကျွမ်းကျင်သူတွေကသတိပေးနေကြပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုမတ်စုမွန်ကတင်ပြပေးပါမယ
်မတ်လ9ရက်နေ့ဒီကနေ့မနက်4နာရီကျော်မှာ AR တိုင်းညောင်တုံးမြို့ကိုဗဟိုပြုပြီးတော့အင်အားအသင့်တင်ရှိတဲ့ Register Scale 5.1 အဆင့်ရှိတဲ့ငလင်တစ်ခုလှုပ်ခတ်ပြီးတော့နောက်ဆက်တွဲ3ချိန်ဆက်ပြီးတော့လှုပ်ခဲ့တာမို့လို့ထိခိုက်ပျက်စီးခဲ့တာတွေရှိခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့စကိုင်းတိုင်း Homelink ဘက်မှာပါငလင်လှုပ်ခတ်ခဲ့တာမှာတော့ Register Scale 5.1 ရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဦးကျော်မိုးဦးက V
VOA မြန်မာပိုင်းကိုပြောပါတယ်
။ပုံမင်းရဲ့နောက်တောင်ပဲ23မှာကြာပါတော့နော်။အင်းအားငါဒီမှာငါပေါ့နော်။လောက်သွားတော့7နာရီ6မိနစ်35စက္ကန့်ပါနော်
။မနေ့ကတော့ဟိုကျွန်တော်ဒီလောက်သွားတော့ဒီကတော့ဒီညောင်တုံးမြို့ရဲ့အရှိတောင်ပဲ6မိုင်တော့ကွာ။ငါဘူးပြပြောအင်းကတော့5.3နဲ့အင်းအားအတင်းနေရှိတဲ့ငွေနဲ့အနေနဲ့တစ်ခုလောက်သွားတယ်။အင်းငွေနဲ့လောက်ပြီးတော့နောက်ဆက်တွဲငွေအနေနဲ့အသုံးကြီးထပ်ပြီးတော့လုပ်တယ်ပေါ့နော်။အဲ့ဒီနာရီ54 39စက္ကန့်မှာကျွန်တော်ရန်ဒီသမားရှင်နဲ့ဘောနာတာညောင်လုံးရဲ့အရှိတောင်ဘက်အစီမံခန့်အကွာမှာတရင်လုပ်ပါတယ်ပြီးတော့တော့ဒီ9:20 48စက္ကန့်မှာပေါ့နော်ကျွန်တော်တို့ညီညောင်လုံးရဲ့အနောက်တောင်ဘက်23မိုင်ခန့်အကွာမှာတော့ကျွန်တော်ရန်3.5တတိယကြိမ်လုပ်ပါတယ်နောက်တစ်ခုကတော့ဒီနောက်ဆက်တွဲရန်နောက်ဆုံးအနေနဲ့တော့ကျွန်တော်နေ့9:23 55စက္ကန့်မှာတော့ကျွန်တော်ရန် register ski ပေါ့နော်3.3နဲ့ညောင်လုံးရဲ့အရှိဘက်25မိုင်ခန့်အကွာမှာကြေလုပ်ပါလိမ့်ခင်ဗျဟုတ်
ဒီကနေ့မနက်ပိုင်းလှုပ်ခတ်ခဲ့တဲ့မြင်းကလင်းတန်းကြောင့်မအူပင်မြို့နယ်မှာရှိတဲ့စိမ့်မြကန္တာဖရာတထဌာနဖရာရဲ့မဟာဘောဓိလိုင်တွင်မှာအကြောင်းကြီးတွေဖြစ်ပေါ်တာဇေဒီမာကြီးရဲ့ပတ်လည်အောက်ခြေမှာအကြောင်းတွေဖြစ်ပေါ်တာဇေဒီဝင်းတွင်မှာရှိတဲ့နန်းနန်းတချို့နဲ့အဆောက်အုံတချို့ပြိုကျကွဲအပ်တာဇောတိကာယုံဘုန်းကြီးကျောင်းကဖရာဆောင်တချို့ပြိုကျပျက်စီးတာနဲ့စွန်းလွန်းဓမာယုံနဲ့လူနေအိမ်တချို့ပါထိခိုက်ပျက်စီးတာတွေမှန်ကြကွဲတာတွေထိခိုက်မှုတွေရှိပေမဲ့လူထိခိုက်မှုတော့မရှိခဲ့ပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကနေစလို့မြန်မာနိုင်ငံမှာအင်အားအသင့်တင့်ရှိတဲ့မြင်းကလင်းတွေမကြခဏဆိုသလိုလှုပ်ခတ်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လ3ရက်နေ့မနက်ပိုင်းတုန်းကလည်းရန်ကုန်မြို့မှာအင်အားရစ်ချတာစကေး 4.5 အဆင့်ရှိတဲ့ငလင်းလှုပ်ခတ်ခဲ့ပါသေးတယ်ဒီကနေ့ဆိုရင်လည်းငလင်းလှုပ်ခတ်တာတွေစိတ်လာတာမို့လို့ဒီလိုငလင်းလှုပ်ခတ်နေတာကြောင့်တိုင်းနယ်ပြည်နယ်အသီးသီးမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့သတိထားနေထိုင်ကြဖို့ပညာရှင်တချို့ကအကြံပြုပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဘက်ကတော့မြင်းငလင်းလှုပ်တာကတခြားသောသဘာဝဘေးရန်ရည်တွေလိုမျိုးကြိုတင်ခံမှန်းတွက်ချက်လို့မရတဲ့သဘာဝဘေးဖြစ်တာမို့လို့ရာသီမရွေးဖြစ်နိုင်လို့ပြည်သူတွေအနေနဲ့သတိထားဖို့ပြောထားပါတယ်။မြင်းကလင်းလှုပ်ခတ်ပြီးဆိုရင်ပရင်းပေါက်တွေနဲ့မျက်နှာစာတွေကပထမဆုံးပြိုကျတတ်တဲ့အစိပ်ပိုင်းတွေဖြစ်တာမို့လို့တတ်နိုင်သလောက်ဝေးဝေးနေကြဖို့နဲ့ပစ္စည်းတွေပြုတ်ကျတာရှိနိုင်တာမို့လို့အကာအကွယ်တန်းခံနိုင်တဲ့နေရာတွေမှာနေထိုင်မှုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရမှုဥကြုံမှုဦးကအတိပေးပါတယ
်။ဒီမြင်းကလင်းဒီဆောင်တွေမြင်းကလင်းကြောတွေပေါ့နော်မြင်းကလင်းပြောင်းဝဲရှိတဲ့ဒေသတွေမှာနေထိုင်တဲ့ပြည်သူအနေနဲ့တော့အဓိကတော့ဟိုမြင်းကလင်းကမြင်းကလင်းလှုပ်လို့တို့ထိခိုက်ဆုံးရှုံးမှုဖြစ်တာပေါ့အဓိကတော့ဒီညီကလေးပြောင်းဝင်းအတွင်းမှာစောက်ထားတဲ့လူနေအဆောက်အဦတွေဒီနေရာတွေပြိုကျပျက်စီးပြီးတော့မှဖြစ်တာပေါ့နော်အဲ့တော့ဒီမိမိတို့နေထိုင်တဲ့ရဲဝင်းခံနိုင်တဲ့ဘောနော်ဒီအဆောက်အဦပုံစံမျိုးတွေဒီနေရာမျိုးတွေရေးချယ်ပြီးတော့မှစောက်လို့တင်တာပေါ့နော်နောက်တစ်ခုကတော့ဒါကျွန်တော်တို့ကဒီညီကလေးနဲ့ပတ်သက်ပြီးတော့မှပြင်ခံမလို့မရတဲ့အတွက်ကြောင့်အဓိကတော့ညီကလေးတို့ရောဆိုတော့ဒီစိတ်လှုပ်ရှားမှုရှိပဲနော်ဘောနော်အဓိကတော့ညောင်းတော်ဖြစ်တော့အနေအကင်းတာတော့ဒီအနေနဲ့လောက်လာပြီဆိုတော့ကွင်းပြင်နေမှာဒီမှာတော့ဆိုတော့အနေအကင်းဆုံးပ
ါမကြခင်မှာနွေရာသီရောက်လာတော့မှဖြစ်တာမို့လို့လာမဲ့နွေရာသီကလည်းပိုးပြီးတော့ပူပြင်းနိုင်ွယ်ရှိတယ်လို့ဦးကျော်မိုးဦးကဆက်ပြောပါတယ်ဒီလိုမျိုးနွေရာသီမှာပိုးပြီးတော့ပူပြင်းလာနိုင်ွယ်ရှိတာမို့လို့အသွားလာသတိထားနေထိုင်မှုကိုလည်းအခုလိုသတိပေးပြောဆိုပါတယ
်ပုံမှန်ဆိုတော့ဒါနီယာနေ့ဆိုရင်တော့ကျွန်တော်တို့ကအပူချိန်ရော့မဲ့နေထိုင်မှုရှိတယ်နေထိုင်မှုနောက်ပိုင်းဒီ2000နှစ်နောက်ပိုင်းမှာစပြီးတော့မှဒါနီယာဖြစ်တဲ့နေ့တွေမှာလည်းအပူချိန်တွေကတနည်းနည်းပုံမြင့်လာတဲ့နေရာဖြစ်တဲ့ကြီးညာတော့လေဒါမဲ့နေမှာလည်းချက်ပြီးတော့ပုံမြင့်ပုံနေအောင်ပဲနေထိုင်လို့ရှိတယ်ပေါ့နော်မျိုးပူလာရင်ဆိုရင်ကျွန်တော်တို့ကဒီမိုးရဲညနေပိုင်းတွေမှာကျွန်တော်ကမိုးရိမ်တောင်တွေဖြစ်ပြီးတော့မှဒီပြစ်တိုက်တာတို့မျက်စိတဲ့တာမိုးကျုပ်ဖြစ်တာတို့မိုးရွာတာတို့ဒီမျိုးတွေဖြစ်တဲ့ဒီမျိုးတွေတော့ဒီကဏ္ဍတွေမှာဒူဂီဂူလိုတွေနောက်တစ်ခါတော့ဒီအပူလိုင်းပေါ့နော်ဒီအပူလိုင်းနေနေတော့တော့တော့ဟိုရှိသေးပေမဲ့နေ့ကူချင်းနေဒီမြင့်တက်လာဖြစ်တဲ့အကြောင်းဒီအပြင်ကိုသွားတော့မယ်ဆိုရင်ပေါ့နေကာနာနေမှာအပြင်သွားတော့မယ်ဆိုရင်ဆောင်းမလို့ပဲဆောင်းအကာတွေပေါ့အထီးရောအထုပ်တို့ပြန်လို့တွေနေဟိုသွားလာနေတယ်နောက်တစ်ခါတော့တားအေးနေတဲ့ခန်းထဲကနေပြောမှအပြင်နဲ့ဟိုရုတ်တရက်ထွက်လိုက်တာတို့တားပူနေတဲ့ခန်းထဲကနေပြောတားအေးတဲ့ခန်းထဲကိုရုတ်တရက်ဝင်လိုက်တာတို့ပြန်မျိုးတွေမလုပ်ခုတော့လို့တာပေါ့
လက်ရှိမြန်မာနိုင်ငံမှာသခိုင်းပြည့်ရွေကြောအပါဝင်ပြည့်ရွေတော်တော်များများရှိနေတာမို့လို့ငလင်းတဲ့အန်ရများတဲ့နိုင်ငံလို့ပြောလို့ရနိုင်ကြောင်းပညာရှင်တွေဘက်ကတောက်လျှောက်သတိပေးခဲ့တာပါမြန်မာနိုင်ငံမှာဘေးဒိုက်အထက်အောက်တွန်းတင်နေတဲ့ပြည့်ရွေကြောအများပြားရှိနေပြီးတော့အ धिक အင်အားကြီးငလင်းတွေလှုပ်ခတ်နိုင်တဲ့အ धिक မြေငလင်းကြောကြီး၅ခုရှိပါတယ်ရှင်
စကိုင်းနဲ့ AR တိုင်းတွေမှာလှုပ်ခဲ့တဲ့ငလျင်ကြောင်းကြားခဲ့ကြရတာပါ။ဒေါက်တာရှင်တွေအနေနဲ့ VOA American အတန်းလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့youtube.com/voaburmese ဖြစ်ပါတယ
် VOA မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စီအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့အရီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုစတင်တင်ဆက်ချင်ပါတယ် American သမ္မတ Donald Trump နဲ့ Ukraine သမ္မတ Zelensky တို့တွေ့ဆုံမှုကရောက်ကဆဖြစ်သွားတဲ့ကိစ္စဟာ Ukraine စစ်ပြင်းရင်အလားအလာကိုဘယ်လောက်ထိထိခိုက်နိုင်မှာသလဲ Britain ဝန်ကြီးချုပ်နဲ့အတူဥရောပခေါင်းဆောင်တွေရဲ့ကြိုးပမ်းအားထုတ်မှုကရောဘလို့အလားအလာရှိနေပါလဲအခုတပတ် Editor နဲ့တွေ့ဆုံဆွေးနွေးခန်းမှာနိုင်ငံတကာဝိုင်းရင်တုံးသက်သူတွေရဲ့ပြောဆိုရေးသားချက်တွေကိုအခြေပြုပြီးတော့ဥကြော်ဇန်တာနဲ့မမျှသဇင်အောင်တို့မေးမြန်းဆွေးနွေးထားကြပါတယ်ရှင်
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါရှင
်ဒီပြီးခဲ့တဲ့အပတ်တုန်းကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဇယ်လန်စကီတို့သူတို့ရဲ့ဆွေးနွေးပွဲပြတ်သွားတာဟာငြင်းငြင်းရေးအလားအလာမှေးမိန်သွားစေတယ်ဆိုပြီးတော့တချို့ကပြောကြပါတယ်အဲ့ဒီပေါ်မှာဘယ်လိုတွေများသုံးသပ်ကြပါလဲ
မှေးမိန်သွားစေတယ်ဆိုတဲ့အထီးကတော့နည်းနည်းပြောကြတာများပါတယ်ဒါပေမဲ့ငြင်းငြင်းရေးအလားအလာလမ်းကြောင်းလုံးဝပိတ်သွားပြီလို့ဘယ်သူမှမပြောကြပါဘူးဒါတကယ်တမ်းလည်းပဲသုံးသပ်ချက်မျှတတယ်လို့ပြောမှာဖြစ်ပါတယ်သူတို့သုံးသပ်တာငြင်းငြင်းရေးလမ်းကြောင်းကတော့ရှိနေကြပါပဲမဖက်လုံးကငြင်းငြင်းရေးလူကျင်ကြတယ်စစ်ဖြစ်တာကိုဘယ်သူမှမကြိုက်ဘူးအမေရိကန်ကလည်းပဲငြင်းငြင်းရေးလူကျင်လို့ဒီဟာစစ်သက်ဖို့လုပ်တယ်ငြင်းငြင်းရေးလူကျင်လဲဆိုတာသမ္မတထရမ့်ကရွေးကောက်ပွဲမတိုင်ခင်ကတည်းကပဲဒီကိစ္စကိုအများကြီးပြောရတာဖြစ်ပါတယ်စစ်ဘက်ကအများဆုံးကျဆဲဘုလုပ်မယ်ဆိုတာသူညဉ့်ညံ့လူချင်းလိုပါပဲယူကရိန်းဘက်ကတော့ပူတော့လူချင်းပါသေးတယ်ဆိုတိုင်ပြည်ဟာစုပ်ပြတ်တက်နေပြီဆိုတော့သမားဇင်စကီကပူပြီးတော့လူချင်းဆိုတော့အဓိကကတော့ဒီမှာဖြစ်တယ်ဆိုတော့အပေးယူဘလို့လုပ်မလဲဆိုတဲ့အပေါ်မှာသာလေသဘောထားကွဲလွဲမှုတွေရှိရဲဆိုတာတွေးရပါတယ်ညဉ့်ညံ့ရေးအလားအလာကတော့လုံးဝပြက်ပြက်သွားပြီလို့ဘယ်သူမှမပြောကြပါဘူးအဲ့ဒါကတော့ကောင်းတဲ့သဘောပါပဲ
အဲ့ဒီဆင်းရဲပွဲပြက်သွားတဲ့အပေါ်မှာလည်းအများကြီးပြောကြတာရေးကြတာတွေလည်းတွေ့ပါတယ်
ဟုတ်ပါတယ်ဆွေးနွေးပွဲပြစ်သွားတာကတော့တကယ်တော့တချို့တိတ်ဝိုင်းရင်အတွေ့အကြုံများတဲ့နိုင်ငံတကာသုံးသပ်တဲ့အဒီတကြီးတယောက်ရေးထားတော့ကျွန်တော်တွေ့ပါတယ်သူတို့နှစ်ယောက်အကြာဆက်ဆံရေးဟာဒီဆွေးနွေးပွဲမတိုင်ခင်ကတည်းကအတော့ကိုဆွေးနွေး bad enough တော့လေတော်တော်ကိုဆွေးနွေးပြီးဖြစ်တယ်သူကထောက်ပြတာကသူသဘောကိုပြောတာနော်သူကြီးပြောတဲ့သဘောကတော့သမ္မတထရမ့်ကဇယ်လန်စကီဟာအနာရှင်ဖြစ်တယ်ဆိုပြီးတော့ရွေးကောက်ပွဲကိုမလုခဲ့ပဲကြော်တက်လာအဲ့ဒီသဘောမျိုးပြောတယ်ဇယ်လန်စကီကလည်းခံပြင်းနေတာအပြင်ဇယ်လန်စကီကလည်းသမ္မတထရမ့်သူ့တစ်ဖက်သက်အလျှော့ပေးဖို့အတင်းဖိအားပေးနေရဆွဲအမြင်ရှိတယ်အဲ့ရင်သူနှစ်ယောက်ဆက်ဆံရေးဟာအစရေကဒါဟာမပြင်းမလဲဖြစ်နေပြီလို့ပြောပါတယ်ဆိုတော့ဒီငင်းချမ်းရေးမှာအဓိကပြက်သွားတာကလည်းပဲလိုပါလေစကားကရကုစားဖြစ်တာဆိုတာတော့ရှိပါတယ်ဒီဟာကိုလည်းပဲနောက်ပိုင်းမှာအဲဇယ်လန်စကီကနောက်တော့သူပြောပါရဲအမေရိကန်ဟာသူ့သုံးနှစ်လုံးကူညီလာတဲ့အတွက်အမေရိကန်ပြည်သူတွေနဲ့အမေရိကန်ကိုကျေးဇူးတင်တယ်ဆိုတဲ့အကြောင်းသူကထားလဲလဲပြောတာတွေ့ရပါတယ်သူလန်ဒန်ကထွက်မလာခင်လောက်တဲ့သတင်းစာရှင်းနေမှာလဲအဲ့ဒါကိုပြောပါတယ်နောက်တော့သူကအဓိကဘာပြောသေးလဲဆိုတော့ဒီဆွေးနွေးပွဲလုပ်ခဲ့တဲ့ဟာကဒီစီးပွားရေးသဘောတူညီချက်ပေါ့ယူကရိန်းစီကတယန်စတာကိုအမေရိကန်ကယူမဲစရကိစားတကိစားကိုလည်းသူကညဉ့်ညံ့ရေးပြီးလို့ဆွေးနွေးပွဲပြီးပြက်လို့အဲပြန်ကနီးလေစိတ်မှသတင်းစာရှင်းပြောတယ်အဲ့ဒါကိုလည်းသူသဘောတူပါတယ်ဆိုတော့ပြောပါတယ်ဆိုတော့သမ္မတဒေါ်နယ်ထရမ့်ကလည်းညဉ့်ညံ့ရေးကိုတကယ်လူချင်းပြန်လာခဲ့ပြန်တွေ့မယ်ဆိုပြီးတော့ပြောတယ်မာကိုရူဘီယိုကလည်းပဲအဲ့ဒီကိစားကိုပြန်ပြီးတော့ဆွေးနွေးဖို့အစီအစဉ်ဖြစ်ရင်သူတို့အစီအစဉ်မယ်ဆိုတဲ့သဘောပြောတယ်ဆိုတော့လောလောဆယ်မှာတော့ဒီဟာနည်းနည်းတောက်ဆုပ်သွားပြီမဲ့သိပြီးတော့အလားအလာဟာပြတ်မသွားဘူးလို့ပဲပြောကြတာတွေ့ရပါတယ်သုံးသပ်ချက်တွေကအ
ဲဒီသမ္မတဇယ်လန်စကီကဒီအမေရိကန်မှာသမ္မတဒေါ်နယ်ထရမ့်တို့နဲ့ဒီလိုမျိုးဟိုဆွေးနွေးပွဲအဆင်မပြေဖြစ်သွားခဲ့ပြီးတော့နောက်ဟိုလန်ဒန်ကိုသွားပါတယ်အဲ့ဘက်မှာကြတော့ဒီ UK ပါဝင်ပေါ့ဥရောပကြတော့သူ့ပုံမှာထောက်ခံတာသူ့ပုံမှာရက်တီတာကိုတွေ့ရပါတယ
်ဟုတ်ပါတယ်အဲ့ရောက်သွားပြီးတော့သူက TSM မှာဗြိတိန်ဝန်ကြီးချုပ်ဆောင်ပြီးတော့ဒါဥရောပခေါင်းဆောင်တွေဖိတ်ပြီးတော့အဲ့မှာသူတို့ဆွေးနွေးပွဲလုပ်ပါတယ်သူတို့ ਨੇ အဲ့မှာ
ပြင်သစ်သမ္မတဒီမက်ခရွန်လည်းပဲတော့ဟိုတက်တက်ကြောကြောသူကလည်းဆွေးနွေးတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့သူကအများနဲ့ထောက်ခံမှာပဲယူကရိန်းအရေးဟာဥရောပအတွက်ပိုပြီးတော့အရေးကြီးပါတယ်။ယူကရိန်းရဲ့လုံခြုံရေးကြိုးပောက်ရင်ဥရောပကသူတို့လုံခြုံရေးကိုထိခိုက်လာမယ်ဆိုတော့အဓိကအဖြစ်သူတို့ဆွေးနွေးပါတယ်။ဆိုတော့ဇယ်လင်စကီကလည်းပြောတယ်မလားအစကတည်းကခင်ဗျားတို့ဥရောပနိုင်ငံတွေရောကမ္ဘာနိုင်ငံတွေသူကတော့ပြောတာပေါ့လေအဓိကဥရောပနိုင်ငံတွေကတို့တို့နိုင်ငံကိုအကူအညီပေးရတာအလှူဒါနပြုနေရလို့မထင်နဲ့ it's not charity တဲ့ခင်ဗျားတို့ရဲ့လုံခြုံရေးကိုတို့တို့ကရှေ့တန်းကနေပြီးတော့ကာကွယ်နေရဖြစ်တယ်ဆိုတာကိုသတိရပါစို့ပြောတယ်အဲ့ဒါလည်းတကယ်တော့မှန်ပါတယ်ဆိုတော့ Ukraine ဟာအဓိကအဖြစ်ရှေ့တန်းကကာကွယ်နေရတဲ့သဘောဖြစ်တယ်ဆိုတော့ဥရောပဟာဘာပဲဖြစ်ဖြစ် Ukraine ကိုဆက်လက်ကာကွယ်နိုင်အောင်ပေါ့လေ Ukraine ကဆက်လက်ပြီးတော့ခွန်အားပြင်းအောင်သူတို့ကကာကွယ်ဖို့ဆိုတာအဓိကဖြစ်ပါတယ်သူတို့ကအဲ့ဒါကြောင့်သူတို့ထောက်ခံရတာပါ
နောက်ဒီပြည်ထောင်ကြီးချုပ်ကီယာဆာမာသူကဂျာဝင်စေဆက်ဖို့လုပ်နေရလို့လည်းသိရပါတယ်သူရဲ့အစီအစဉ်ဘာတွေပါလဲ
မစ္စကီယက်စကမ်ဆာမာဒီဂျာဝင်စေဆက်ဖို့လုပ်တာအဓိကဖြစ်ပါတယ်သူကဒီပွဲဟာသိရကြီးတယ်သူဟာသမိုင်းရဲ့ဒါ cross road of the history မှာသူရောက်နေပြီဆိုတော့ဒီအတွက်ငါတို့ကအဓိကလုပ်ရမယ်ငါတို့ဟာသိဥရောပအနေနဲ့အပြင်းထန်ကျူးပန်းရမယ်အမေရိကန်ရဲ့အခုနေလဲလိုရယ်ဆိုတော့သူကပြောပါတယ်။အဲနဲ့သူကအိမ်မှာလန်ဒန်မှာလက်ဂါဆာဟောက်စ်မှာဆွေးနွေးပွဲလုပ်တော့သူကအိမ်မှာအချက်၄ချက် 4 steps throughout the body ဘူးရတယ်ဆိုတော့သူကပြောပါတယ်။အဲဒီအချက်၄ချက်မှာဘာတွေပါလဲဆိုရင်အခုဆက်လက်ပြီးတော့စစ်ဖြစ်နေမယ်တိုက်ပွဲဖြစ်နေမယ်ဆိုရင်တော့စေအဖြစ်ဆက်ကူညီရမယ်ယူကရိန်းကို။ဒီချိန်ထဲမှာပဲရုရှားကိုစစ်ပွဲရအဖြစ်ဖိအားပေးဒဏ်ခတ်ပေးဆိုလုပ်နေရမယ်ဆိုပြီးတော့ပြောပါတယ်နံပါတ်၁က။နောက်နံပါတ်၂ကတော့ယူကရိန်းရဲ့အချုပ်ရှားအနာတီမြဲရေးကိုအမခံရမယ်။မိညာရေးဆွေးနွေးပွဲသဘောတူညီမှုလုပ်သမျှမှာယူကရိန်းပါရမယ်ဆိုတာပြောပါရတယ်။နောက်နံပါတ်3အနေနဲ့သူပြောတာကတော့နောက်နိုင်ငံမှာယူကရိန်းကြွကြော်မခံရအောင်ဒါဥရောပကဒါအမခံချက်ပေးရမယ်ဒါအဓိကကြားရလို့လည်းသူကပြောပါရတယ်။အဲနောက်တစ်ခုကတော့ Coalition of the Willing စိတ်ဆန္ဒသဘောချင်းတူတဲ့နိုင်ငံတွေကဒါအစီအဖွဲ့တစ်ခုဖွဲ့ရမယ်ဖွဲ့ပြီးတော့ဒါယူကရိန်းရဲ့အနာဂတ်အတွက်အမခန့်ချက်ပေးဖို့အတွက်သူတို့ဒါလုံခြုံရေးအမခန့်ချက်ပေးဖို့လှုပ်ရမယ်လို့ပြောပါတယ်ဒါသဘောတူညီမှုရတယ်လို့ပြောပါတယ်ဒါပေမဲ့အစီအစဉ်ကတော့ဒီထက်ပိုပြီးတော့ဒါကိုဘလို့ accounted form အဲဒီ coalition of the willing ဆိုတာဘယ်သူတွေပါတယ်ဆိုတာကတော့အစီအစဉ်တော့ပေါ်ထွက်မလာသေးပါဘူးဒါပေမဲ့ဒီလောက်သဘောတူညီမှုရတယ်ဆိုတာလေးတော်တော်လေးအောင်မြင်အဆင့်လို့ပြောမှာပါသို့တော်လည်းပဲဒီဟာကို accounted form ကိုအခက်ခဲတော့အများကြီးတွေ့ရမှာပါအပြင်းသစ်သမားမခွန်ကလည်းပဲဒီကြောင့်တိုက်ခိုက်မှုနဲ့ရင်တိုက်ခိုက်မှုအဲ့ဒီဟာတွေကတော့သူတလားတော့ရဆိုင်စီခြင်းနဲ့တစိမ့်ဒေသအပြင် ceasefire တစိမ့်တိုင်းပေါ်လေအဲ့လိုလုတ်တဲ့အချိန်ကနေပြီးတော့တဖြည်းဖြည်းညှိနှိုင်းမယ်ညှိနှိုင်းပြီးတော့ဆက်သွားမယ်ဆိုပြီးတော့သူကအဲ့လိုအကြံပြုတဲ့သဘောလွှင့်တယ်လို့ပြောပါတယ်ဒါပေမဲ့အဲ့ဒါကိုတော့အတိမပြုရသေးဘူးဝန်ကြီးဆိုပြီးပြောပါတယ်ဆိုတော့ပွဲကတော့ဆက်ပြီးတော့ပြင်းပြင်းထန်ထန်ညှိရမှာပါလွယ်လွယ်ကူကူနဲ့ဖြစ်လာမဲ့သဘောတူညီမှုလို့တော့မပြောနိုင်ပါဘူး
ဒီတ ියා မှာခုနပြောတဲ့ဒီအစီအစဉ်နေပေါ့မအောင်မြင်ခဲ့ရင်ဆိုတာလည်းထည့်ပြီးတော့စဉ်းစားရမယ့်အချက်တစ်ခုလို့တော့ထင်ပါတယ်နော
်စဉ်းစားရပါတယ်အစားအသောက်ဒီမအောင်မြင်ဘူးအောင်မြင်ဘူးခက်ခဲမယ်တကယ်လို့မအောင်မြင်ခဲ့ရင်တော့တချို့ရေးရတာကတော့ဥရောပကဒါကြောင့်လဲသူတို့ပြင်ဆင်ထားတာဥရောပဆက်တိုက်မယ်မအောင်မြင်သူတို့ကဒီဟာကိုယူကရိန်းကိုသူတို့ပန့်ပိုးပေးပြီးတော့သူတို့ဆက်လက်ပြီးတော့တိုက်ဖို့ဆိုတော့ဒါအဆိုးဆုံးကအဆိုးဆုံးဖြစ်လာရင်ပေါ့လေသူသတ်မှတ်တာပေါ့အခုလောလောဆယ်ပါကိုဗြိတိန်ကဘလောက်လဲအမေရိကန်ဒေါ်လာနဲ့ဆို2ဘီလီယံကျော်ကျော်ရှိတဲ့ဒါလက်နက်တွေကိုမစ်ဆိုက်တွေကိုရောက်မယ်ဆိုပြီးတော့သူကပြောထားတာတွေ့ရပါတယ်ဆိုတော့အဲ့လိုတခြားနိုင်ငံတွေလည်းပဲအလားတူကူညီရမယ်ဆိုပြီးတော့သူတို့ပြောကြပါတယ်ဒါကြောင့်ဆွေးနွေးပွဲကိုဖြစ်အောင်သူတို့ကလှုပ်ဖို့ပို့ပြီးတော့ဦးစားပေးမှာဖြစ်ပါတယ်အဲ့လိုမအောင်မြင်ခဲ့ဘူးဆိုရင်ဒီစစ်ပွဲကရုရှားနဲ့ဥရောပနဲ့ဂျာမန်တိုက်ရိုက်ဖြစ်တဲ့စစ်ပွဲဖြစ်သွားမယ်ဆိုတော့အမေရိကန်ဥရောပဆက်ဆံရေးကလည်းပဲတော်တော်စဉ်းစားကဖြစ်သွားမယ်အမေရိကန်မပါလို့စစ်ပွဲမအောင်ဘူးဆိုရင်ဥရောပဆက်တိုက်ရမယ်ဆိုတော့အမေရိကန်ဟာ1948ခရဲကဒါဟယ်ရီထရူမန်လက်ထက်မှာနေတိုးဖွဲ့ပြီးတော့ဒါတနိုင်ငံကိုကျူးကျော်ရင်ငါ့ကိုကျူးကျော်လို့သဘောထားပြီးတိုက်မယ်ဆိုတဲ့ဟာမျိုးကိုအမေရိကန်ဒီသဘောထားကိုမယူကျင်တော့ဘူးဆိုတဲ့သဘောမျိုးဥရောပခင်ဗျားတို့တောင်းခင်ဗျားတို့ဆက်လို့ဆွဲသဘောမျိုးဖလပေးလို့ဖြစ်သွားမယ်အစရတဲ့ဒေါ်နယ်ထရမ့်ကပြောဥပါတယ်ဒီနေတို့ဖွဲ့ဝင်တွေဟာဥရောပလူမျိုးတွေအတွက်အဓိကတောင်းဝန်ရှိဟုတ်တယ်အဲဒီတော့ခင်ဗျားတို့ကပတ်စံပို့ထက်ရဆိုပြီးတော့သူတို့နိုင်ငံရဲ့ဝန်ကြီးမှာ percentage ရခိုင်နှုန်းပို့ပြီးထည့်ပေးဖို့ ဒီ NATO ရဲ့ရမငွေအဖွဲ့ထဲမှာထည့်ပေးဖို့သူကပြောထားတာဖြစ်ပါတယ်ဆိုတော့အဲ့ဒီသဘောကပူပြီးပေါ်လွင်လာတာပေါ့လေဆိုတော့ဥရောပရဲ့လုံခြုံရေးကိုအမေရိကန်စိတ်ပြီးတော့တာဝန်ယူပါအောင်လားဆိုတာကတော့ပြောစရာဖြစ်လာတယ်အဲ့ဒါကြောင့်ဥရောပနဲ့အမေရိကန်ရဲ့ဆက်ဆံရေးဟာလည်းစိန်ကားသွားပြီးတော့ပေါ့လေဒီဥရောပရဲ့လုံခြုံရေးအတွက်ရုရှားနဲ့ကျန်တဲ့နောက်ဥရောပနဲ့ထိတိုက်တွေးမဲ့သဘောလို့ဥသားကြတယ်ပေါ့လေလူတွေက
အဲ့တော့ရုရှားဒီစစ်ပွဲမှာဘာလို့ကျင်တာပါလဲ
ရုရှားဒီစစ်ပွဲစတိုက်တုန်းကတော့ဒီသူတို့ရဲ့နေဆက်မှာရုရှားအနယ်ဝင်တွေနေတဲ့ဒေသပေါ့လေအဲ့ဒီဒေသမှာရှိတဲ့လူတွေကကိုယ်ပိုင်အုပ်ချုပ်ရေးအတွက်တိုက်ပွဲဝင်တယ်လုပ်တဲ့နေရာမှာသူတို့ကိုယူကရိန်းကလူမျိုးတုံးတပ်ဖြတ်နေတယ်ပေါ့လေနေဆက်ညှိပတ်နေပါ냐ဆိုတော့အတိခအကြောင်းပြပြီးတော့သူတို့ကိုကာကွယ်ရမယ်ဒီဒေသတွေကိုလူမျိုးအောင်လုံးရမယ်ဆိုတဲ့သဘောနဲ့သူကလုခဲ့ပါတယ်နောက်ပြီးတော့သူလိုချင်ခဲ့တာတစ်ခုကတော့ခိုင်းမြောက်ကျွန်းစေကိုသူကသိမ်းထားတာဖြစ်တယ်အဲဒီသိမ်းထားတာကိုအဲ့ဒါကိုအတိပြုစေခြင်းနဲ့နိုင်ငံကအဓိကအရေးကြီးတာကတော့ယူကရိန်းဟာ NATO ဖွဲ့ဝင်ဖြစ်မသွားဘူး NATO ဘက်ကိုပါမသွားဘူးသူကအဓိကလိုချင်တယ်အနောက်ဆုံးနဲ့သိနိကတ်သွားပြီဟိုလုံးကဆိုဗီယက်ပြည်ထောင်စုရဲ့ဖွဲ့ဝင်ဟောင်းတွေဖြစ်တဲ့ယူကရိန်းလိုနေဇက်ဒေသနေဇက်ချောက်ကဆိုဗီယက်သမ္မတနိုင်ငံတွေဟာတချို့နိုင်ငံတွေကဆိုဗီယက်ပြည်ထောင်စုပြိုကွဲသွားပြီးတော့ရုရှားနဲ့ဆက်သွယ်မပြတ်ပေါ်လေဆက်လက်ပြီးတော့ဆက်ဆံနေကြတယ်ကောင်းအောင်မို့ယူကရိန်းကြတော့နိုင်ငံအကြီးဆုံးလည်းဖြစ်တယ်သိလည်းအချက်ချာကြတယ်အဲဒီတော့ယူကရိန်းကဒီဘက်ပါသွားမှာကိုအဲရုရှားကပူတင်ကသိဆွေးမှာလေနောက်ပြီးတော့သူတို့ကစီအပီလိုဒီဆိုဗီယက်ပြည်ထောင်စုကိုဖျက်သိမ်းလိုက်ရတယ်ဆိုဗီယက်မှာပါဝင်ခဲ့တဲ့အဖွဲ့ဝင်သမ္မတနိုင်ငံတွေကိုဆွန့်ထုတ်လိုက်ရတဲ့သူတွေကသူတို့ကမကျေနပ်ဘူးဟိုလုံးကတစ်စင်းကငါတို့ရုရှားနိုင်ငံဘလောက်တိကျခဲ့တယ်လို့အမျိုးသားရေးစိတ်ဓာတ်သမိုင်းကြောင်းလှမ်းပြီးတော့ဒီအရေကိုပြန်ပြီးတော့ကြီးစုခြင်းနဲ့ဆန္ဒလည်းပဲသူ့မှာရှိတယ်လို့သုံးသပ်သူများဆိုကြပါတယ်အဲဒါကြောင့်ဒီယူကရိန်းကိုသူကအဓိကထားပြီးတော့လုတ်တယ်လို့သူကရည်ရွယ်ပါတယ်ဆိုတော့အခုဆွေးနွေးပွဲလုပ်လာတဲ့အခါမှာလည်းပဲသူကဘယ်အတိုင်းတာထိနေမျိုးကိုတောင်းလဲအဲ့ဟာကိုဒီလန်နန်ကမထွက်ခွာခင်မှာသမ္မတဇယ်လင်စကီကိုသတင်းထောက်တွေမေးတော့အဲ့ကိစ္စကိုသူမပြောခဲ့ပါဘူးဆောင်လွှဲပြီးတော့အဲ့ကိစ္စကိုတော့သူဘာမှပြောစရာမရှိသေးဘူးလို့ပြောပါတယ်ဆိုဒီနေမြေပိုင်းခြားသတ်မှတ်တဲ့ကိစ္စဟာလည်းသိအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာမယ်လို့ပြောကြပါတယ်ယူကရိန်းရဲ့အနာဂတ်လူမျိုးရေးအပြင်ရုရှားကဒီဟာကိုမတင်နိုင်ဆက်ပြီးတော့များတချိန်မှာအကြောင်းဆက်လာမလားဆိုတော့လည်းပဲဒီဥရောပနိုင်ငံတွေကအထူးစိုးရိမ်နေကြတယ်ဆိုတော့တွေ့ရပါတယ
်ဟုတ်ကဲ့ပါဦးကျော်ဆန်းသာရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးတာတင်းင်းလာနေဖြစ်တယ်အခုဟာတကယ်အပြောင်းလဲဖြစ်နေတဲ့အချိန်မှာပါသိဖလူရစ်ဖြစ်နေဆိုတော့ဒီရပိုင်းအတွင်းမှာကျွန်တော်တို့ထွင်မဲ့ဗိုလ်ထုနေငါကြရင်ဘယ်လိုပြောင်းလာမလဲဘယ်လိုပြောင်းလဲဖြစ်မလဲဆိုတော့
စောင့်ကြည့်
ရအောင်ဒီလိုဟုတ်ကဲ့စောင့်ကြည့်အောင်မှာဖြစ်ပါတယ်မကြီ
းကျေးဇူးတင်ပါတယ်ဦးကျော်ဆန်းသာရှင်
ရောက်ကစားဖြစ်ခဲ့တဲ့အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတတို့ရဲ့ဆွေးနွေးပွဲကြောင့်ယူကရိန်းရဲ့စစ်ပြင်းကြီးအလားအလာဘလောက်တိထိခိုက်နိုင်တယ်ဆိုတာကိုဥကျော်ဇန်တာတင်ပြသွားတာကြားခဲ့ကြရတာပါအခုတော့ဂျန်စီအစီအစဉ်လေးပါနိုင်ငံတကာကပေးတဲ့ပညာတော်သင်စုတွေကိုရှောက်ထားတာမှာအချင်းယူပြီးပြင်ဆင်ဖို့လိုသလိုလုပ်ငန်းအတွေ့အကြုံတွေကလည်းအရေးကြီးတယ်လို့ Fulbright ပညာတော်သင်စုရှင်မန်နန်ဤဖြူကပြောပါတယ်အမေရိကန်အစိုးရထိတ်တန်းပညာတော်သင်စုတစ်ခုဖြစ်တဲ့ Fulbright ပညာတော်သင်စုရှောက်ထားပုံကိုလက်ရှိဒီပညာတော်သင်စုနဲ့ကြောင်းတက်နေတဲ့မန်နန်ဤဖြူရှင်းပြထားတာကိုကျွန်မကပဲပြီးတော့ပြောပြပေးပါမယ
်ဟယ်လိုဂျန်ဇီရိုတက်ချင်အောင်ပြင်ပြီနော်ဂျန်ဇီရိုရေအရင်တစ်ပတ်ကတော့ Fulbright ပညာတော်သင်စုရှင်အကြောင်းကိုကြားခဲ့ကြပြီးတော့ဒီတစ်ပတ်မှာတော့ American အစိုးရကပေးတဲ့ဒီ Fulbright ပညာတော်သင်စုကိုဘယ်လိုရရှောက်ကြမလဲဘယ်လိုပြင်ဆင်ရမလဲဆိုတဲ့အကြောင်းကိုနားထောင်ကြအောင်နော
်မင်္ဂလာပါအာကျွန်မနာမည်နိုင်ဖြူပါကျွန်မကတော့ဒီ Syracuse University မှာပေါ့နော် Executive Master in Public Administration တက်နေပါရှင့်
အရင်ဆုံးတော့ပညာတော်သင်စုတွေမလျှောက်ခင်မှာဘလို့ပြင်ဆင်ထားတင်လဲဆိုတာကိုဒီညီမငယ်လေးပြောပြတာကိုနားထောင်ကြည့်ပါဦ
းဆက်စချင်းကပါလဲဆိုတော့ဒီသူ့ရဲ့ဟိုလိုအပ်ချက်ပေါ့နော် requirements တွေပြီးတော့ကိုက eligible ဖြစ်လားမဖြစ်ဘူးလားဆိုတဲ့ဟာကိုအရင်ဆုံးသိချလေ့လာရပေါ့နော်အဲအဲ့မှာကြာလို့ရှိရင်အလုပ်တွေကြောင့်ဘယ်နှနေရှိရမလဲတို့အာပညာရေးချင်းကဘယ်လောက်ရှိရမလဲဆိုပြီးတော့မှသိချပြောထားပါတယ်ပြောထားရခါကျတော့ညီမကတော့အလုပ်တွေကြောင့်လည်းယူတယ်ပေါ့နော်အာလောက်တွေ့ကြုံလဲယူတဲ့အပြင်ကိုအင်္ဂလိပ်စာကိုလည်းချွတ်တင်ပြီးတော့မှပြင်ဆင်နေပေါ့နော်အာဥမာဒီ English test အနေနဲ့ဆိုလို့ရှိရင် TOEFL နဲ့ GRE ပေါ့နော်အဓိက TOEFL နဲ့ GRE ကိုတစ်နှစ်လောက်ကြိုပြီးတော့မှ Fulbright မရှောက်ခင်ကြိုပြီးတော့မှဖြည့်ထားရပေါ့နော
်ပညာရိုသင်စုတွေရှောက်တဲ့နေရာမှာလုပ်ငန်းအတွေ့အကြုံတွေရောဘလောက်ထိအရေးကြီးနေလဲ
အရေးပါတယ်လို့ယူဆတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီလုပ်ငန်းအတွေ့အကြုံတွေက ဟောပေါ့ဒီကိုကတောင်းတက်ဖို့ ready ဖြစ်ပါတယ် qualify ဖြစ်တယ်ဆိုတာတခုလည်းမဟုတ်ပဲနေပေါ့เนาะဒီကျမတို့ဒီညီမတို့ဆိုလို့ရှိရင်အတန်းတက်တဲ့အခါမှာအတန်းနေစတင်တဲ့အခါမှာပေါ့เนาะဒီစတင်ခန်းထဲမှာကိုယ့်ရဲ့လုပ်ငန်းအတွေ့အကြုံနဲ့ဆက်ဆက်ပြီးတော့မှဆွေးနွေးရတဲ့အပိုင်းတွေအများကြီးပါပါတယ်ပေါ့เนาะအဲ့ဒီအတွက်ကြောင့်မို့ပြီးတော့ဘယ်လိုပြောရမလဲကိုယ့်ရဲ့ future plan ကပါလဲဆိုတာလည်းအရေးကြီးရပေါ့เนาะအဲ့ဒါတွေကြောင့်မို့လို့ဒီလုပ်ငန်းအတွေ့အကြုံကလည်းအရင်အရေးပါတယ်ပေါ့เนาะဟုတ်ကဲ့
ပညာတော်သင်စုကိုပြည့်ပြည့်စုံစုံနဲ့ရှောက်နိုင်မှုအတွက်ဘယ်လောက်ထိအချိန်ယူပြီးတော့ပြင်ဆင်သင့်လဲ
scholarship ဒီ application တွေစပြီးတော့ဖွင့်ပြီးခေါ်ပြီးဆိုတာ ਨੇ ပေါ့เนาะဆက်ဆက်ချင်းအရေးကြီးရပါလဲဆိုတော့ recommendation letter တောင်းရမှာပေါ့เนาะညီမဆိုလို့ရှိရင် recommendation letter ကိုကိုယ့်ရဲ့ဆရာသမားတွေပေါ့เนาะကိုယ့်ရဲ့ဒီအလုပ်ကနေပြီးတော့ supervisor တွေကိုလှမ်းပြီးတော့တောင်းနေပြီးတော့ဒီအရင်ကြောင်းတက်ခဲ့ဆရာဆရာမတွေစီမှာလှမ်းပြီးတော့ကြိုပြီးတော့တောင်းနေပေါ့เนาะတခြားလိုအပ်တဲ့ documents တွေကိုလည်းကြိုပြီးတော့လှမ်းတောင်းနေပြီးလို့ရှိရင်အဲ့ကြားထဲမှာညီမအနေနဲ့ဆိုလို့ရှိရင် application ကိုတင်ချဖြည့်ရပေါ့เนาะ application မှာဖြည့်ရမယ့် information တွေကိုအကုန်ဖြည့်တယ်ပြီးတော့ essay တွေစရေးတယ် personal statement တွေတင်ချရေးတယ်ရေးပြီးတော့ဒီဟိုပါ recommendation letter ကကြတော့ embassy ကိုတိုက်ရိုက်ပို့ရတာပေါ့နော်အဲ recommender ကနေပြီးတော့မှအဲ့လိုမျိုးပို့ရတာဖြစ်တဲ့အတွက်တော့အဲ့ဟာအဲ့ recommendation 3ဆောင်လုံးက3ခုလုံးက embassy ကိုရောက်သွားပြီးပြီးဆိုတာ ਨੇ ညီမကဟို application finalize လုပ်တဲ့တင်ချပြန်စစ်တယ်ပေါ့နော်စစ်ပြီးမှ deadline မတိုင်ခင်အတင်ပေးလိုက်တယ်ပေါ့ပြီးတော့ခေါ်တဲ့အချိန်ကနေပြီးတော့မှ deadline တိကိုတစ်လလောက်အချိန်ပေးပါတယ်မှာတလားလောက်အချိန်ပေးရဆိုအဲ့ဒီတဲမှာမှညီမဆိုလို့ရှိရင်မလျှောက်ခင်ကလေးက application စပြီးတော့မဖွင့်ခင်နေရပေါ့နော် application နဲ့ family ရဖြစ်အောင်လေဟိုအရင်နှစ်ကတင်ထားတဲ့ application form လေးတွေကိုတွားပြီးတော့မှပြန်ကြည့်တယ်ဘလို information တွေဖြည့်ရလဲဟိုသူရဲ့ instruction တွေကဘာပေးထားရလဲပေါ့နော်ဘယ်ဟာတွေကိုဖြည့်ရမယ်ဘယ် information တွေကိုကတော့တေချာဖြည့်ရမယ်ပေါ့နော် essay ကတော့ဘလို့ရေးရမယ်ဆိုတော့အဲ့လိုမျိုး instruction တွေကိုတေချာဖတ်ပြီးတော့မှကိုယ့်ဘက်ကနေပြီးတော့မှပြင်ဆင်နေပေါ့နော် SC ရဲ့အခါမှာကျရင်ဒီလိုမျိုးအချက်လက်တွေထည့်တင်နေဆိုတဲ့ဟာမျိုးလေးပေါ့နော်အဲ့လိုမျိုးလေးတေချာလုပ်တယ်ပြီးတော့အရေးကြီးဆုံးကကြတော့ဘာလဲဆိုတော့ကိုကဘာတက်ချင်တာလဲဘယ်ဘာသာရက်ကိုတက်ချင်တာလဲဆိုတဲ့ဟာကိုတေချာသိဖို့လိုတယ်ပြီးတော့ကိုယ့်ရဲ့ future plan ကလည်းဘာလုပ်ချင်တာလဲဆိုတော့လည်းတေချာစဉ်းစားထားဖို့လိုတယ်ပေါ့နော်ညီမဆိုလို့ရှိရင်အဲ့ဒါတွေကိုအကောင်လုံးကြိုပြီးတော့မှပြင်ဆင်နေပေါ့နော်ပြင်ဆင်ပြီးတော့မှဟို application ဖွင့်ပြီးဆိုတာနဲ့application ဒီ recommendation တောင်းတဲ့ဟာနေပြီစာပြီးတော့မှစာလုပ်တယ်ပေါ့နော်ဟုတ်ကဲ့ပြီးရတီပေါ့ဟုတ်ကဲ့
အင်တာဗျူးအဆင့်ကိုရောက်သွားပြီဆိုရင်ရောဘာတွေကိုသိထားပြီးတော့ပြင်ဆင်ထားဖို့လိုလဲ
အင်တာဗျူးပါလာပြီလို့သိရတယ်ကိုကအင်တာဗျူးအတွက်ပြင်ဆင်ပြီပေါ့နော်ကိုမင်းနိုင်တဲ့မိကုံးလေးတွေကိုစဉ်းစားပြီးတော့မှပြင်ဆင်နေပေါ့နော်ကိုဘယ်လိုဖြစ်မလဲပေါ့ဒီလိုမိကုံးမေးလာလို့ရှိရင်ဘယ်လိုဖြစ်မလဲပေါ့ဥပမာဆိုလို့ရှိရင်မေးတတ်တဲ့မိကုံးလေးတွေဆိုလို့ရှိရင်ကိုရဲ့ future plan နဲ့ပတ်သက်တဲ့မိကုံးတွေဖြစ်နိုင်တယ်ပြီးတော့ဒီကိုရဲ့လုပ်ငန်းအတွေ့အကြုံပေါ့နော်ကိုကပါကိုကကိုတက်ချင်တဲ့ဘာသာရဲ့နဲ့ပတ်သက်ပြီးတော့မှမေးတဲ့မေးခွန်းတွေလည်းဖြစ်နိုင်တယ်ပေါ့နော်အဲ့ဒါတွေအတွက်ဟိုကြိုတင်ပြီးတော့မှမေးလာနိုင်တဲ့မေးခွန်းလေးတွေကိုကိုကရေးချပြီးတော့မှကြိုတင်ပြင်ဆင်ထားရပေါ့နော်ဒီလိုဒီမေးခွန်းလေးမေးလာရင်တော့ဒီလိုမျိုးပြန်ဖြေမယ်ဆိုတဲ့ဟာမျိုးပေါ့နော်အာပြီးတော့နောက်တစ်ခါကျတော့ဒီကိုရေးလိုက်တဲ့အစင်းနဲ့လည်းဆက်ဆက်ပြီးတော့မှပြင်ဆင်တဲ့နယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုရေးလိုက်တဲ့ essay ပုံမှာရဲ့ပြီးတော့ကို application မှာဖြည့်ထားတဲ့အချက်လက်တွေပုံမှာမူတည်ပြီးတော့ interview မေးခွန်းတွေကမေးလာတာများတယ်ပေါ့နော်ဟို interview တစ်ခုနဲ့တစ်ခုကတော့တူချင်မတူပဲဒါပေမဲ့မေးခွန်းတွေကတော့ဟိုမေးတတ်တဲ့မေးခွန်းလေးတွေကတော့အဲ့ကိုရေးလိုက်တဲ့ပုံမှာမူတည်ပြီးတော့ပုံများပါတယ်မှာဟုတ်ကဲ့
ကဲဂျန်စီတို့ရေအမေရိကန်အစိုးရကပေးတဲ့ Fulbright ပညာတော်သင်စုကိုဘယ်လိုတွေလျှောက်ကြမလဲဘယ်လိုတွေပြင်ဆင်ကြမလဲဆိုတဲ့အကြောင်းကိုကြားခဲ့ကြရတာပါဂျန်စီတို့တွေလည်းကိုလိုချင်တဲ့ပညာတော်သင်စုတွေကိုအလွယ်တကူနဲ့ရအောင်ယူနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်နောက်တစ်ပတ်မှပြန်ဆောင်ကြမယ်နော်တတFulbright ပညာတော်သင်စုရဖို့အတွက်ဘယ်လိုတွေပြင်ဆင်သင့်တယ်ဆိုတာကိုပြောပြသွားတာကြားခဲ့ကြရတာပါအခုတော့အားကစားအစီအစဉ်လှည့်ပါကမ္ဘာကျော်ဘောလုံးသမားမက်ဆီကသူ့ရဲ့ကစားသမားဘဝမှာအခုလိုအောင်မြင်မှုတွေရလာလိမ့်မယ်လို့ဘယ်တော့မှမတွေးခဲ့မိဘူးလို့ပြောလိုက်ပါတယ်နီပေါ်နိုင်ငံမှာကျင်းပတဲ့၄နိုင်ငံဖိတ်ခေါ်ဘောလုံးပွဲမှာတော့မြန်မာအမျိုးသမီးအသင်းအနိုင်ရပြီးချန်ပီယံဖြစ်သွားခဲ့ပါတယ်ဆွီဒင်နိုင်ငံကအိုလံပစ်နဲ့ကမ္ဘာဒုတ်ထောက်ခုံချန်ပီယံဖြစ်တဲ့အာမတ်ဒက်ဘလန်တစ်ကနောက်ထပ်ကမ္ဘာစံချိန်တစ်ကိုထပ်တင်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်
အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီကတော့သူ့ရဲ့ဘောလုံးသမားဘဝမှာအခုလိုအောင်မြင်မှုတွေရလာလိမ့်မယ်လို့ဘယ်တော့မှမတွေးမိခဲ့ဘူးလို့ပြောလိုက်ပါတယ်။မကြာသေးခင်က Apple Music ကနယူးဇီလန် DJ စိန်လုံးနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမက်ဆီကအဲ့လိုပြောလိုက်တာပါ
။ Que nunca imaginé que iba a vivir todo lo que viví, que iba a tener la carrera que tuve Nunca lo pensé ni lo imaginé, siempre me
ကျွန်တော်ကစားသမားဘဝမှာအခုရရှိတဲ့အောင်မြင်မှုတွေရဖို့ဘယ်တော့မှမတွေးမိခဲ့ပါဘူးတကယ်ကိုဘယ်တော့မှမတွေးခဲ့တာပါကျွန်တော်ရဲ့အဓိကရည်မှန်းချက်ကျွန်တော်ရဲ့အိမ်မက်က professional ကစားသမားဖြစ်လာပြီးဘောလုံးကစားနေဖို့ကျွန်တော်ငယ်ငယ်ကတည်းကဘောလုံးကစားရတာကိုကြိုက်ပါတယ်ဘောလုံးပွဲတွေကိုကြိုက်ပါတယ်ပြန်ရတာအနိုင်ရတာတွေကိုကြိုက်ပါတယ်ကျွန်တော်ရခဲ့တဲ့အောင်မြင်မှုတွေအတွက်ဖျားသခင်ကိုလည်းရှမ်းကျေးဇူးတင်ပါတယ်နိုင်ငံလက်ရွေးစင်အသင်းအပါဝင်အသင်းလိုက်ရောတူးချင်းအနေနဲ့ပါအောင်မြင်မှုတွေအားလုံးရခဲ့တာကလည်းကျွန်တော်ကံကောင်းပါတယ်ကျွန်တော်အနေနဲ့လည်းဒီတက်ပို့ပြီးတော့လည်းရစရာမရှိတော့ပါဘူးကျွန်တော်ကစားသမားဘဝမှာရောဘဝမှာပါရခဲ့တဲ့အရာတွေအတွက်တကယ်ကိုကျေးဇူးတင်ပါတယ်
မက်ဆီအခုလောလောဆယ်မှာတော့ American Major League ကဒေးဗစ်ဘက်ခမ်ပူးတွဲပိုင်ဆိုင်ထားတဲ့ Inter Miami အသင်းမှာကစားနေပြီးတော့ Inter Miami အသင်းအနေနဲ့လည်း Major League ဖလားရဖို့အတွက်ပြင်ဆင်နေတယ်ဆိုပြီးတော့မက်ဆီကပြောလိုက်ပါတယ်ဒီမနက်ကဘက်မှာတော့မြန်မာအမျိုးသမီးဘောလုံးအသင်းဟာဒီဘောနိုင်ငံမှာကျင်းပခဲ့တဲ့၄နိုင်ငံနိုင်ငံကဖိတ်ခေါ်ဘောလုံးပွဲမှာဘူးဆွဲပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ဒီနိုင်ငံဖိတ်ခေါ်မျိုးသမီးဘောလုံးပွဲကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းကျင်းပခဲ့တာမှာအင်ရှင်ဒီဘောအသင်းနဲ့အတူမြန်မာကာဂျစ်စတန်နဲ့လေဗနွန်အသင်းတို့ဝင်ရောက်ရှင်ပြိုင်ခဲ့ကြတာပါမြန်မာအသင်းဟာပထမပွဲစဉ်မှာလေဗနွန်အသင်းကို3ဂိုးတကိုးနဲ့အနိုင်ရခဲ့ပြီးတော့ဒုတိယပွဲမှာတော့မြန်မာမျိုးသမီးအသင်းကကာဂျစ်စတန်ကို5ဂိုးကိုမရှိနဲ့နိုင်ခဲ့တာပါတတိယပွဲစဉ်မှာတော့မြန်မာအသင်းဟာအင်ရှင်ဒီဘောနဲ့2ဂိုးစီတည်ချခဲ့တာပါဒီသင်ပတ်လည်းကစားကြတာမှာမြန်မာအသင်းနဲ့အင်ရှင်ဒီဘောအသင်းတို့ကအမှတ်အများဆုံးရခဲ့ပြီးတော့အဲ့အမှတ်အများဆုံး2သင်းဖေဖော်ဝါရီ26ရက်နေ့ကဖိုင်နယ်ကစားကြတာမှာမြန်မာအမျိုးသမီးအသင်းကနီပေါ်ကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါဖိုင်နယ်မှာမြန်မာအမျိုးသမီးအသင်းအတွက်ဂိုးတွေကိုတော့ယူပါခိုင်နဲ့ဝင်းသိန်းကြီးထွန်းတို့ကသွင်းပေးခဲ့ကြတာပါအခုလို၄နိုင်ငံဖိတ်ခေါ်ဘောလုံးပွဲမှာအနိုင်ရခဲ့တဲ့အတွက်မြန်မာအမျိုးသမီးဘောလုံးအသင်းကိုတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဦးစောစောအပါအဝင်မြန်မာဘောလုံးဖွဲ့ချုပ်တာဝန်ရှိသူတွေနဲ့ဘောလုံးဝါသနာရှင်တွေကရန်ကုန်နိုင်ငံကလူစိတ်မှာတွားရောက်ပြီးတော့ဂုဏ်ပြုကြိုဆိုခဲ့ကြပါတယ်ခုလို၄နိုင်ငံဖိတ်ခေါ်ပြိုင်ပွဲမှာဘူးဆွဲလိုက်တဲ့အတွက်မြန်မာမျိုးသမီးအသင်းအနေနဲ့ဒီနေ့ကုန်ကြရင်ထိုင်းနိုင်ငံမှာကျင်းပမဲ့33ချိန်မြောက်ရှစ်တောင်အားရှာအားကစားပြိုင်ပွဲအတွက်တော့အတိုင်းအတာတစ်ခုထိအားရှိစေမှာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်စီးကိန်းပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပွဲတွေမှာတော့မြန်မာမျိုးသမီးအသင်းဟာဒုတိယ၄ချိန်နဲ့တတိယ8ချိန်ရခဲ့ပြီးပေမဲ့အချိန်မှတော့ဘူးဆွဲတာမရှိသေးပဲထိုင်းနိုင်ငံက8ချိန်နဲ့ဗီယက်နမ်က9ချိန်ဘူးဆွဲထားတာဖြစ်ပါတယ်ယောဘကဘောလုံးပွဲတွေမှာတော့စပိန်လာလီဂါမှာတော့နာမည်ကြီးရီယယ်မက်ဒရစ်အသင်းရှုံးသွားတာကြောင့်ဘာစလိုနာအသင်းကဇယားထိပ်ကိုရောက်သွားပါပြီ။ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကကစားခဲ့တဲ့ပွဲတွေမှာရီယယ်မက်ဒရစ်က Real Betis ကို 2-0 နဲ့ရှုံးပြီးဘာစလိုနာက Real Sociedad ကို 4-0 မရှိ Atletico Madrid က Athletic အသင်းကို 2-0 မရှိနဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်ပွဲစဉ်26အပြီးမှာတော့ဘာစလိုနာက58မှတ်နဲ့ပထမနေရာကိုရောက်သွားပြီးတော့ Atletico Madrid က56မှတ်နဲ့ဒုတိယ Real Madrid က54မှတ်နဲ့တတိယဖြစ်သွားပါတယ်။ဆိုစီတက်ကိုနိုင်ပြီးဇယားထိပ်ကိုတက်လာခဲ့တဲ့အပေါ်မှာဘာစလိုနာနီးပြဟန်စီဖလိတ်ကတော
့ For me it's always think about the next match. Don't look too far away so it's for me this thing. I don't think about this. Really.
ကျွန်တော်ကတော့နောက်ပွဲအတွက်ကိုပဲမျက်စင်းစားပါတယ်။တိတ်ဝေးကြီးကြည့်လို့မရပါဘူး။ကျွန်တော်အနေနဲ့ကတော့အခုလိုဇယားထိပ်ကိုပြန်အောင်လာတဲ့အတွက်ပျော့ပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ Benfica နဲ့ပွဲနဲ့စနေနေ့မှာကစားမယ့် La Liga ပွဲစဉ်တွေကိုအအောင်ဆက်ရမှာဖြစ်ပါလေ
။ Real Madrid နဲ့ Ancelotti ကတော့အခုလိုအချိန်မျိုးမှာရှုံးတာဟာအကြီးအကျယ်အထိနာစေပြီးတော့ဒါကိုအသင်းအနေနဲ့အကောင်းဆုံးတုံ့ပြန်သွားဖို့လိုအပ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ England က FA ဘလားဘောလုံးပွဲတွေမှာတော့မနစ်ကဘူးဆွဲခဲ့တဲ့ Champion Manchester United အသင်းကတော့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါပြီ။FA ဖလားပြင်သမအဆင့်ပွဲစဉ်တွေကိုပြီးခဲ့တဲ့သတင်းဘက်ကုံကကစားတာမှ Manchester United အသင်းကအိမ်ကွင်းမှာ Fulham ကို penalty နဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပါတယ်။ဒါပြင် Newcastle ကလည်း Brighton ကို 2-0 နဲ့ရှုံးသွားလို့ Fulham နဲ့ Brighton တို့ quarter final ကိုတက်သွားခဲ့ပါတယ်။မနစ်က final မှာရှုံးခဲ့တဲ့ Manchester City အသင်းကတော့ Plymouth အကြအသင်းကို 3-0 နဲ့နိုင်သွားခဲ့ပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ Aston Villa က Cardiff ကို 2-0 မရှိ Crystal Palace က Millwall ကို 3-0 မရှိဘုံမောက်ကဝုတ်ကိုပယ်နယ်တီနဲ့အနိုင်ရပြီးတော့ quarter final ကိုတက်သွားကြပါတယ်။ဥရောပကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့တူရကီနိုင်ငံကဖီနိုဘာချီအသင်းမှာနီးပြလုပ်နေတဲ့ဂျိုဆေမိုရီညိုကို၄ပွဲပယ်လိုက်ပါတယ
်။ If you are the referee, this match should be a disaster. And when I say him, I say the general tendency.
ကလာဒါဆာရီနဲ့ပွဲပြီးသတင်းစာရှင်းလင်းပွဲမှာမိုရီနီယိုကဒိုင်ကိုဝေဖန်ပြောဆိုတာကြောင့်တူရကီဘောလုံးဖွဲ့ချုပ်ကသူ့ကိုလေးပွဲပေးလိုက်တာဖြစ်ပါတယ်။ဒါပြင်တူရကီဘောလုံးဖွဲ့ချုပ် TFF ကမိုရီနီယိုကိုဒဏ်ငွေဖြစ်လဲအမေရိကန်ဒေါ်လာ4,400ဒဏ်ရိုက်လိုက်တယ်လို့တနင်္လာနေ့မှာကြေညာပါတယ်။မိုရီနီယိုရဲ့ပြောဆိုချက်တွေဟာအောက်စားမှာလိုင်းလာမဲ့ကျင်းဝတ်ဆိုင်ရာစီးပင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တာဖြစ်ပြီးတော့ပွဲကိုမတည်မငြိမ်နဲ့အကြံဖတ်တာတွေဖြစ်လာအောင်လုပ်သလိုပရိသတ်တွေပြဿနာဖြစ်လာအောင်လည်းလှုံ့ဆော်တာဖြစ်တယ်ဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာဂျူဒီနိုင်ငံကအိုလံပစ်နဲ့ကမ္ဘာဒုထောက်ခုချန်ပီယံအာမန်ဒူပလန်တစ်ဟာနောက်ထပ်ကမ္ဘာစံချိန်တစ်ကိုထပ်ပြီးတော့တင်လိုက်ပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ဒုထောက်ခုပြိုင်ပွဲမှာဒူပလန်တစ်ကသူတင်ထားတဲ့ကမ္ဘာစံချိန်ကိုထပ်ချိုးလိုက်တာဖြစ်ပါတယ်ဒူပလန်တစ်ဟာဒီကြိမ်မှာ 6.2 မီတာအမြင့်ကိုခုန်ပြီး 17 ကြိမ်မြောက်ကမ္ဘာစံချိန်ကိုတင်လိုက်တာဖြစ်ပါတယ်။သူ့အနေနဲ့တိတ်ခက်ခက်ခဲခဲမဟုတ်ပဲသက်တောင့်သက်သွားနဲ့နောက်ထပ်ကမ္ဘာစံချိန်တင်လိုက်နိုင်သလားဆိုတာနဲ့ပတ်သက်ပြီးဒူပလန်တစ်ကတော့အခုလိုပြောပါတယ်
။ Sometimes it is. Sometimes it is. Sometimes it isn't. But there's a lot of hard work.
တခါတည်းနော်လေတိတ်မခက်ခဲပြီမဲ့တခါတလီမှလည်းခက်ပါတယ်။ဒါပေမဲ့တော်တော်တော့ကြိုးစားလေ့ကျင့်ရပါတယ်။ခဏခဏအဆန်းလေးကျင်တာတွေဒုက္ခတွေလည်းအမျိုးမျိုးပါအဆင်ပြေတဲ့နေ့တွေရှိသလိုအဆင်မပြေတဲ့နေ့တွေလည်းရှိပါတယ်ဒါပေမဲ့ဒီနေ့ကတော့ကျွန်တော်အတွက်အားလုံးအဆင်ပြေပြီးကောင်းပါတယ
်ဒူလန်နစ်ဆာပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲတုန်းကလည်း 6.25 မီတာအမြင့်ကိုခုန်ပြီးတော့ Olympic နဲ့ကမ္ဘာစံချိန်အသစ်တွေကိုတင်နိုင်ခဲ့သလိုပြီးခဲ့တဲ့ August လတုန်းကဆလစီယာမှာကျင်းပခဲ့တဲ့ကမ္ဘာပြေခုံပြပြိုင်ပွဲမှာလည်း 6.26 မီတာအမြင့်ကိုခုံပြီးတော့နောက်ထပ်ကမ္ဘာစံချိန်အသစ်ကိုတင်ခဲ့တာပါအခုဒီချိန်မှာတော့ဒူပလန်တစ်ဟာ 6.26 မီတာအမြင့်ကိုအောင်မြင်စွာခုံပြီးတော့ကမ္ဘာစံချိန်ကို17ကြိမ်မြောက်တင်လိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြတဲ့တပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုကြားခဲ့ကြရတာပါဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုစုံမှုကျော်ကဆက်ပြီးတော့တင်ဆက်ပေးပါမယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒုတိယအကြိမ်သမ္မတသက်တမ်းစတင်တာဝန်ယူပြီးနောက်ပထမဦးဆုံးလွှတ်တော်ရှေ့မှောက်မနေ့ကအင်ကာနေညမင်ကွန်းပြောကြားရမှာသူအစိုးရလက်ထက်ဆောင်ရွက်ချက်တွေကိုအလေးထားပြောကြားခဲ့ပါတယ်အမေရိကန်အစိုးရအသုံးစရိတ်လျှော့ချရေးကိစ္စကုန်သွယ်ဘက်တွေအပေါ်အခွန်တိုးကောက်တဲ့ကိစ္စနဲ့နိုင်ငံတကာအကူအညီလျှော့ချတာတွေကိုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကမတူကွဲပြားမှုဒဏ်တူညီမျှမှုနဲ့အားလုံးပါဝင်ခွင့်ပညာတော်သင်အစီအစဉ်အတွက်ဒေါ်လာ45သန်းရွှေပြောင်းနေထိုင်သူတွေအတွက်လူမှုရေးစီးပွားရေးဆိုင်ရာအကူအညီဒေါ်လာတန်း40ဒါတွေဟာဘယ်သူမှတောင်းမသိဘူးလို့သမ္မတထရန့်ကမိန်ကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာအပြောင်းအလဲတွေလုပ်မယ်ဆိုလို့ရှိရင်တာဝန်ယူမှုရှိရှိနဲ့အားလုံးချိတ်ဆက်နေတဲ့ကမ္ဘာကြီးရဲ့ဥဆောင်တဲ့နိုင်ငံအနေနဲ့လိုက်လျောညီထွေမှုရှိအောင်လှုပ်ဆောင်သင့်တယ်လို့ဒီမိုကရက်ပါတီအထက်လွှတ်တော်မှအဲလစ်စာစတော့ကင်ကမနေ့ကသမ္မတထရန့်လွှတ်တော်မိန်ကွန်းပြောကြားတာကိုတုံ့ပြန်ပြောဆိုခဲ့ပါတယ်သမ္မတထရန့်ဟာသူ့ရဲ့မိတ်ဆွေဘီလီယံနာတတိတွေအတွက်ပဲမကြုံဘူးတော့အောင်အခွင့်အလန်းတွေဖန်တီးပေးနေတယ်လို့လည်းသူကဝေဖန်ပါတယ်။အမေရိကန်ပြည်ထောင်စုမှာလက်တွေ့ကြုံနေရတဲ့အိုးအိမ်ကိစ္စ၊ကျန်းမာရေးဆောင်ရှောက်မှုနဲ့ကုန်စင်းလုံးကျဆင်းရေးကိစ္စစတာတွေနဲ့ပတ်သက်လို့ဘလို့အစီအစဉ်တွေလှုပ်ဆောင်မယ်ဆိုတာမျိုးသမ္မတထရန့်မှာယုံကြည်ရလောက်တဲ့အစီအစဉ်တွေမရှိဘူးလို့လည်းသူကဝေဖန်ပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံကိုတွားရောက်နေတဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဘယ်လာရုစ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းစစ်ကောင်စီကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်ဘယ်လာရုသမရအလက်ဇန္ဒားလူရှင်ကိုရဲ့ဖိတ်ကြားချက်အရအခုလိုတွားရောက်တာပြပြစီးပွားရေးလုံခြုံရေးနဲ့ကန္ဓာပေါင်းစုံမှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ဆွေးနွေးတော့မှာဖြစ်တဲ့အကြောင်းလဲကြေညာချက်မှာပြောဆိုထားပါတယ်အမေရိကန်သမရဒေါ်နယ်ထရန့်ကသွင်းကုန်ခွန်တွေတွင်းမြင့်လိုက်ပြီးနောက်ကနေဒါမက္ကဆီကိုတရုတ်တို့ကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေအပေါ်အခွန်နေတိုးကောက်သွားမယ်လို့မနေ့အင်ကာနေမှာပဲပြောဆိုခဲ့ပါတယ်အဓိကကုန်သွယ်ဘက်တွေဖြစ်တဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေရဲ့တင်ပို့ကုန်တွေအပေါ်25ရာခိုင်နှုန်းတိုးခဲ့တဲ့အပြင်တရုတ်ပေါ်10ရာခိုင်နှုန်းထပ်ဆောင်းပြီးတော့20ရာခိုင်နှုန်းကိုမနေ့ကမတ်လ4ရက်အင်ကာနေမှာစတင်လိုက်ပါဖြစ်ပါတယ်ခင်ဗျာ
ဗိုလ်ရုံးညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နက်ဆန်လိုဘတ်စ်နဲ့စိုက်တာဟန်တန်တို့ဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာနဲ့ကောင်းကောင်းမွန်မွန်အိပ်စက်အနားယူနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သအပ်ပါတယ်ရှင်
This program has come to you from the Voice of America, Washington.